Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်ဇူလိုင်လ20ရက်ကျတာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line to meter 3252တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအပြင်တစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျမကတော့စုမြတ်မော်ပါတရုတ်နိုင်ငံမှာရောက်နေတဲ့ဒီအမေရိကန်နိုင်ငံသားဝန်ကြီးဟောင်း Henry Kissinger ဟာတရုတ်သမ္မတဆီဂျင်ပင်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ကမ္ဘာဖလားအမျိုးသမီးဘောလုံးဘောလုပွဲတွေကိုတော့နယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေမှာပူးတွဲအင်ရှင်အဖြစ်ကျင်းပနေတာမှာအင်ရှင်နှစ်သင်းလုံးပွဲဥထွက်ပွဲတွေမှာအနိုင်ရခဲ့ကြပါတယ်အီရတ်နိုင်ငံဘက်ဒက်မြို့တော်မှာရှိတဲ့ Sweden တန်ရုံးထဲကိုဆန္ဒပြသူတွေအတင်းဝင်ရောက်ပြီးတော့မီးရှို့ခဲ့ပါတယ်အခုလိုမျိုးထိတ်တဲရောက်တဲ့တွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြတ်မော်ရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကချင်ပြည်နယ်ရွှေကူရဲစခန်းနဲ့ရုံတချို့ကို PDF ကာကွယ်ရေးတပ်ဖွဲ့တွေ drone နဲ့တိုက်ခိုက်ခဲ့တာမှာဒေသခံက
ရဲစခန်းကိုလုံးနဲ့နှလုံးချပါတယ်ဒီနေ့တည်းကမီးလုံးမီးအလာမီးပေါ်မှာလူတွေရှိတဲ့ချိန်ကိုပြောမစင်းတော့
နောက်ပြည်ပြည်နယ်ကျိုင်းစိတ်ကြီးဘက်မှာတော့စစ်တမ်းပြည်ဒုက္ခသည်တွေလေတီမိုးကြီးတံပါဆက်ခံနေရပါတယ်။နောက်ထောင်တွင်းကနိုင်ငံအကျဉ်းသားတွေအပြင်ထုတ်ခံရပြီးသေဆုံးပျောက်ဆုံးမှုဖြစ်နေတယ်လို့ AAPP နိုင်ငံအကျဉ်းသားကွန်ကြီးစောင့်ရှောက်ရေးအဖွဲ့ကဆိုပါတယ်။အခုလိုသတင်းလွှားတဲ့ပြီးမှာတော့ကြက်တာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်နောက်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မှုနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျ။
အမေရိကန်နိုင်ငံသားဝန်ကြီးဟောင်း Henry Kissinger ဟာတရုတ်သမ္မတနဲ့ဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကမ္ဘာကြီးပေါ်တည်တည်တသာလွှမ်းမိုးမှုရှိတဲ့နှစ်နိုင်ငံဆက်ဆံရေးဟာကမ္ဘာကြီးအတွက်အခရာကျတယ်လို့ Mr. Kissinger ကသမ္မတရှီချင်းပင်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ
်။ The relations between our two countries would be central to the peace in the world.
American နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးဟာကမ္ဘာကြီးငြိမ်းချမ်းရေးအတွက်အဓိကကျသလိုနှစ်နိုင်ငံလူမှုအသိုင်းအဝိုင်းတွေတိုးတက်ရေးအတွက်အခရာကျတယ်လို့အသက်တရာရှိနေပြီဖြစ်တဲ့ American နိုင်ငံသားရဲ့ဝန်ကြီးဟောင်း Henry Kissinger ကပြောကြားခဲ့တာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ကလည်းတရုတ်နိုင်ငံရဲ့မိတ်ဆွေဟောင်းဖြစ်တဲ့ Mr. Kissinger ကိုတွေ့ဆုံရတာဝမ်းသာကြောင်းနဲ့တရုတ် American ဆက်ဆံရေးမှာ Kissinger ဆိုတဲ့နာမည်ကအမြဲတမ်းတွဲပါနေမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ရှီဂျင်ပင်ရဲ့名字啊是连在一起中国人民的话
တရုတ်ပြည်သူတွေအနေနဲ့မိတ်ဆွေဟောင်းကိုဘယ်တော့မှမမေ့ကြောင်းနှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ရင်ကစ်ဆင်ဂျာနာမည်ကိုတရုတ်ပြည်သူတွေဘယ်တော့မှမေ့မှာမဟုတ်ကြောင်းနဲ့သူ့အနေနဲ့လည်းမစ္စတာကစ်ဆင်ဂျာကိုလေးစားပါတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့တာပါ1982ခုနှစ်တုန်းကအမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးတာဝန်ယူထားသူမစ္စတာကင်ဆာဟာတရုတ်နိုင်ငံကိုလျှို့ဝှက်သွားရောက်ခဲ့တဲ့ခရီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးစတင်ခဲ့တာပါအခုနှစ်ပေါင်း90ကျော်အကြာနှစ်နိုင်ငံဆက်ဆံရေးမှာအဖူးအထက်တွေရှိနေချိန်မှာမစ္စတာကင်ဆာတရုတ်နိုင်ငံကိုရုတ်တရက်သွားရောက်ပြီးတော့တရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံနေတာဖြစ်ပါတယ်ပုံထုံးနေတော့ကလည်းတရုတ်အစိုးရထိပ်တန်းတန်တမန်ဝမ်ယီနဲ့တွေ့ဆုံခဲ့သလိုတရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးနဲ့အင်္ဂါနေတော့ကတွေ့ဆုံခဲ့ပါတယ်ရှင်
အခုလိုချိန်မှာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်ခေါင်းဆောင်တွေကတော့လာမယ့်ဩဂုတ်လမှာထိပ်သီးပွဲကျင်းပဖို့ရှိနေပါတယ်။ဒီသုံးနိုင်ငံခေါင်းဆောင်တွေအမေရိကန်နိုင်ငံမှာအခုလိုတွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးကဒီနေ့ပဲကြေညာချက်ထုတ်ပြောလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုတွေတိုးတက်လာနေတာကိုတံပြန်နိုင်ဖို့အတွက်အဲ့ဒီသုံးနိုင်ငံကစီရေးပူးပေါင်းဆောင်ရွက်မှုတိုးလာချိန်မှာပဲဒီခေါင်းဆောင်တွေအခုလိုတွေ့ဆုံကြမှာပါ။တောင်နဲ့မြောက်ကိုရီးယားတန်တမန်ဆက်ဆံရေးရပ်ဆိုင်းနေတာနဲ့အတူမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကလည်းမဟာဗျူဟာကျတဲ့နျူကလ িয়ার လက်နက်ပါဝင်လက်နက်ထုတ်လုပ်မှုတွေတိုးမြှင့်ဖို့ပြောပြီးဒီနိုင်ငံဆက်ဆံရေးကအဆိုးဆုံးအဆင့်ကိုရောက်ရှိနေပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားသမ္မတရွန်ဆွတ်ယူကလည်းအရင်ကတည်းကမဟာမိတ်ဖြစ်ရှိလာခဲ့တဲ့အမေရိကန်နဲ့ပိုပြီးတော့နီးနီးကပ်ကပ်ဆက်ဆံလာသလိုမြောက်ကိုရီးယားကိုထိန်းချုပ်နိုင်ဖို့အတွက်ဂျပန်နဲ့အရင်တည်းကရှိထားတဲ့ပဋိပက္ခတွေကိုတောင်မှအဆုံးသတ်ပြီးရင်းရင်းနှီးနှီးဆက်ဆံဖို့ကြိုးပမ်းလာနေပါတယ်ခင်ဗျာ။
ကမ္ဘာဖလားအမျိုးသမီးဘောလုံးဘောလုပွဲတွေကိုပူးတွဲအင်ရှင်တွေဖြစ်ကြတဲ့နယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေမှာဒီကနေ့စတင်ကျင်းပပါရယ်နယူးဇီလန်နိုင်ငံအော့ကလန်မြို့မှာဒီဖွင့်ပွဲအခမ်းအနားမစခင်နိုင်ပိုင်းအလိုပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်အတော်လေးတုန်လှုပ်စရာဖြစ်ခဲ့ပါရယ် လက်ရှိချန်ပီယံအမေရိကန်မြို့သမီးအသင်းဖိလစ်ပိုင်အသင်းနဲ့နော်ဝေးအသင်းတို့တဲခိုကြတဲ့ဟိုတယ်နားမှာပြစ်ခတ်မှုဖြစ်ပွားခဲ့တာမှာတနက်သမားအပါအဝင်3ဦးသေဆုံးခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ခဲ့ပေမဲ့နိုင်ငံလုံးချုပ်ရေးအတွက်စိုးရိမ်စရာမရှိတာမို့ကမ္ဘာဖလားပွဲတွေကိုအစည်းအဝေးတိုင်းဆက်ပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ် Chris Hipkins ကပြောကြားပါတယ်။နယူးဇီလန်ရန်မင်းကြီး Andrew Costa ကလည်း FIFA ဘောလုံးဖွဲ့ချုပ်အတွက်မစိုးရိမ်ရပါဘူးလို့အခုလိုပြောကြားပါတယ်
။ This is a tragic situation. As I say, it'sconnected apparently with this workplace.
လူသေးဆုံးခဲ့တဲ့ဖြစ်ခတ်မှုဟာဝမ်းနည်းစရာဖြစ်ပေမဲ့ fever အတွက်စိုးရိမ်စရာမရှိပါဘူး။နယူးဇီလန်နိုင်ငံဟာပုံမှန်အားဖြင့်လုံခြုံရေးဘေးကင်းတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့အမျိုးသမီးကမ္ဘာဖလားပွဲတွေအတွက်ရဲတပ်ဖွဲ့ရဲ့ပြင်ဆင်ထားမှုအတွက်လည်းသူတိတ်ခုံယူပါတယ်လို့ရဲမင်းကြီး Andrew Costa ကပြောကြားသွားတာပါ။ဖြစ်ခတ်မှုဖြစ်တဲ့နေရာမှာရှိနေတဲ့အသင်းတွေအပေါ်ဖြစ်နိုင်ခြေရှိတဲ့တက်ရောက်မှုတွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေလုပ်နေတယ်လို့မပြတ်လဲအဆက်အသွယ်လုပ်နေပါတယ်လို့ FIFA ကလည်းကြေညာချက်ထုတ်ပြန်ပါတယ်။ Australia နဲ့ New Zealand နှစ်နိုင်ငံပေါင်းမြို့၉မြို့မှာတလားကြာကျင်းပမဲ့ဒီကမ္ဘာဖလားအမျိုးသမီးဘောလုံးပွဲတွေမှာကမ္ဘာဖလားရဖို့အတွက်အသင်းပေါင်း32သင်းပါဝင်ပိုလူနေကြပါတယ်။ကမ္ဘာဖလားကို၄ချိန်ရထားဖို့တဲ့ American အမျိုးသမီးအသင်းကဖလားရဖို့ရှေ့ပြေးနေပြီးတော့ဒီတစ်ခေါက်ရခဲ့မယ်ဆိုရင်တော့ကမ္ဘာဖလားကို၃ချိန်ဆက်တိုက်ဖလားရတဲ့အသင်းဖြစ်ပါလိမ့်မယ်ရှင်။
အခုလိုအမျိုးသမီးကမ္ဘာဖလားဘောလုံးပွဲဒီနေ့စလိုက်ချိန်မှာအင်ရှင်ဩစတြေးလျနဲ့နယူးဇီလန်တို့ကတော့ပွဲဥထွက်နိုင်သွားကြပါတယ်။2023ခုနှစ်ဖေဖော်ဝါရီအမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာဒီနေ့စတင်လိုက်ပြီးဒီအင်ရှင်နှစ်သင်းစလုံးကအခုလိုအနိုင်ရလိုက်တာပါ။ဖွံ့ဖွဲအခမ်းအနားကိုတော့နယူးဇီလန်နိုင်ငံအော့ကလန်မြို့မှာကျင်းပခဲ့ပြီးအဖွဲ့ပွဲစဉ်အဖြစ်ပူးတွဲအင်ရှင်နယူးဇီလန်နဲ့ဥရောပကနော်ဝေးသင်းတို့ကစားကြတာမှာနယူးဇီလန်ကတကူကူမရှိနဲ့အနိုင်ရသွားပါတယ်။အနိုင်ကိုတော့ဟန်နာဝက်ကင်ဆန်ကမိနစ်48မိနစ်မှာသင်ခဲ့တာပါနယူးဇီလန်မျိုးသမီးသင်ဟာအရင်ကကမ္ဘာဖလားမှာတကားမှမနိုင်ခဲ့ဘူးတာကြောင့်ဒါဟာနယူးဇီလန်အတွက်တော့ပထမဆုံးကမ္ဘာဖလားမှာအနိုင်ရလိုက်တာလည်းဖြစ်ပါတယ်ဒုတိယပွဲစဉ်ဖြစ်တဲ့နောက်ထပ်ပူးတွဲအင်ရှင်ဖြစ်တဲ့ဩစတြေးလျနဲ့အိုင်ယာလန်တို့ကစားကြတာမှာတော့ဩစတြေးလျက52မိနစ်မှာပယ်နယ်တီကိုရပြီးတကူကူမရှိနဲ့နိုင်ခဲ့ပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9300ညနဲ့9300ညပိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျတာရင်းနေညပဲနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ယူကရိန်းနိုင်ငံအော်ဒက်ဆာစိတ်ကမ်းမြို့အပါဝင်နိုင်ငံတောင်ပိုင်းကမြို့တွေပြောရုရှားတပ်တွေက၃ညဆက်တိုက်လီချောင်းကနေတိုက်ခိုက်ခဲ့တာမှာ21ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ဘူထင်းဘူနေညာရုံကညာလုံးပေါက်တိုက်ခိုက်မှုအတွင်းမှာမီကိုလိုက်မြို့မှာ19ယောက်ထက်မနည်းထိခိုက်သေးဆုံးထိခိုက်ဒဏ်ရာရခဲ့တယ်လို့အော်ဒဆာစိတ်ကမ်းမြို့မှာလည်း2ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အော်ဒဆာမြို့လည်းကအဆောက်အဦတွေထိခိုက်ပျက်စီးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။ယူကရိန်းနိုင်ငံထွက်ကောက်နှံတွေကိုတခြားနိုင်ငံတွေစီတင်ပို့ရောင်းချဖို့သဘောတူထားတဲ့သဘောတူညီမှုကနေရုရှားနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာအော်ဒဆာစိတ်ကမ်းမြို့ကအရေးပါတဲ့အခြေခံအဆောက်အဦတွေအပေါ်ရုရှားတို့ကမစ်ဆိုင်းဒုံးတွေအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။အော်ဒဆာမြို့ရဲ့ဒီယူကရိန်းကောက်နှံတွေကိုရုရှားတို့တိုက်ခိုက်ဖျက်ဆီးနေတာဟာကြီးမားတဲ့ပြဿနာဖြစ်တယ်လို့ EU ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ပြောကြားပါတယ်ရုရှားတွေဟာယူကရိန်းတို့ကိုတင်ပြစ်မှတ်ထားတိုက်ခိုက်နေတာမဟုတ်တော့ဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းပြောကြားထားပါတယ်ရုရှားတို့ရဲ့တိုက်ခိုက်မှုကြောင့်အာဖရိကနဲ့အာရှနိုင်ငံတွေစီကိုတင်ပို့မဲ့ကောက်နှံတန်ချိန်တစ်သန်းလောက်ကိုတူလောင်ထားတဲ့စိတ်ကမ်းတွေထိခိုက်ပျက်စီးခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်ရှင်
ဆွေဒင်ဆန္ဒပြသူတွေကကိုရန်ကျမ်းစာကိုမီရှုဖို့စီစဉ်ထားတာကိုကန့်ကွက်ပြီးအီရက်ကဆန္ဒပြသူတွေကတော့ဆွေဒင်တန်ယုံနဲ့အတင်းဝင်မီရှုခဲ့ကြပါတယ်ဆွေဒင်မြို့တော်စတဟုံးမြို့ပြင်ကအီရက်တန်ယုံရှင်မှာဒီနေ့နောက်ပိုင်းအခုလိုကိုရန်ကျမ်းစာမီရှုဆန္ဒပြဖို့စီစဉ်ထားတာကိုဆွေဒင်အာဏာပိုင်တွေကခွင့်ပြုခဲ့ပြီးအီရက်မြို့တော်ဘက်ဂရက်ကဆွေဒင်တန်ယုံကိုအခုလိုဒီနေ့အစောပိုင်းကပဲမိဝင်ရှုလိုက်တာပါဆွေဒင်ကဆန္ဒပြတဲ့သူတွေကကိုရန်ကျမ်းစာနဲ့အီရက်လန်တွေကိုမီရှုဖို့စီစဉ်ထားတာပေါ့အီရတ်နိုင်ငံသားတွေဒေါသထွက်ခဲ့ကြပြီးဘက်ဂျက်မြို့ကဆန္ဒပြပွဲကိုတော့အီရတ်ဘာသာရေးခေါင်းဆောင်မိုကာဒါဆာဒါကိုထောက်ခံသူတွေကစီစဉ်ခဲ့တာပါအီရတ်အတီကီယုံနှိမ့်နေရတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုမိသက်ပိုင်နဲ့ထိုးပြီးတော့လူစုခွဲခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြတဲ့သူတွေကိုလက်စစ်နံပါတ်ဒုတ်တွေအသုံးပြုပြီးနှိမ့်နှင်းခဲ့တယ်လို့အဲ့ဒီနေရာမှာရှိတဲ့ AFP သတင်းတောက်ကပြောပါတယ်ဟာဆန်အာမက်ဆိုတဲ့ဆန္ဒပြသူကတော့ ကိုရန်ကျမ်းစာကိုမရှိဖို့ရှိတာကိုရှုတ်ချတဲ့အနေနဲ့လာပြီးဆန္ဒပြတာဖြစ်ပြီးဒီလိုမျိုးအစီအစဉ်တွေကိုရပ်တန့်ဖို့ဆွေရင်ဆွေရနဲ့အီရတ်ဆွေရတွေမှာလည်းတာဝန်ရှိလို့တောင်းဆိုပါတယ်လို့ပြောခဲ့ပါသေးတယ်။ဆန္ဒပြတဲ့သူတွေကိုတန်ယုံကတန်ယုံကိုမရှိခဲ့ပေမဲ့အီရတ်မှာရှိတဲ့ဆွေရင်တန်ယုံကတော့ဘေးကင်းလုံခြုံမှုရှိပြီးတန်ယုံဝန်ထမ်းတွေနဲ့တန်ယုံကိုကာကွယ်ဖို့ကအီရတ်အာဏာပိုင်တွေရဲ့တာဝန်ဖြစ်တယ်လို့ဆွေရင်နိုင်ငံရဲ့ဝန်ကြီးဌာနကလည်းပြောခဲ့ပါသေးတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမြို့ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာထောက်ပံ့မှုတွေကိုထပ်မံလျှော့ချလိုက်တဲ့အတွက်ဒုက္ခသည်တွေအငတ်မေးကြုံနေတယ်လို့ဒီကုလသမဂ္ဂကပြောလိုက်ပါတယ်။ UNHCR ကုလသမဂ္ဂဒုက္ခသည်များအေဂျင်စီမှငွေကြေးမလုံလောက်တဲ့အတွက်ရိက္ခာထောက်ပံ့မှုတွေကို3လအတွင်းဒုတိယအကြိမ်လျှော့ချခဲ့ရတယ်လို့ကုလသမဂ္ဂတွေးမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရစ်ကဗုဒ္ဓဟူးနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
The cuts came just weeks after thousands of refugees lost their temporary homes because of Cyclone Mocha and a major fire, as you'll recall.
ဒီနှစ်ကောင်ထီစားရိတ်ခါထောက်ပံ့နိုင်ဖို့အတွက်ကမ္ဘာစားနပ်ရိတ်ခါအစီအစဉ်အနေနဲ့ခက်ခဲတဲ့ရွေးချယ်မှုကိုပြုလုပ်ခဲ့ရတာဖြစ်တယ်လို့ပြောကြားသွားတာပါ။ဒုက္ခသည်စခန်းတွေမှာရှိနေသူတယောက်အတွက်တစ်လစာဒေါ်လာ12ဒေါ်လာကနေ30ဒေါ်လာအထိမတ်လမှလျှော့ချခဲ့ရပြီးတော့ဇွန်လရဲမှာတော့8ဒေါ်လာအထိထပ်မံလျှော့ချခဲ့ရတဲ့အတွက်ဒီနေ့ကို28ပြားနှုန်းဖြစ်သွားတယ်လို့ကုလသမဂ္ဂတွေးရမှုချုပ်ရဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာရှင်းပြသွားပါတယ်။ထောက်တောင်းချီတဲ့ဒုက္ခသည်တွေမုခမုန်တိုင်းထံကိုခံထားရချိန်မှာအခုလိုအထောက်ပံ့တွေလျှော့ချခဲ့တာဖြစ်ကြောင်းနဲ့ဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေငတ်မွတ်နေကြတယ်လို့ UNHCR တာဝန်ရှိသူတွေကသူ့ကိုပြောပြတယ်လို့လည်းပြောကြားသွားပါတယ်။လူသားချင်းစာနာထောက်ထားတဲ့အကူအညီပေးအဖွဲ့အစည်းတွေအနေနဲ့အလွန်မင်းလိုတဲ့အကူအညီတွေကိုသာပေးနိုင်ပြီးတော့အခြေခံလိုအပ်ချက်တွေကိုမဖြည့်ဆည်းနိုင်တာပုံများလာတယ်လို့ UNHCR ကပြောတဲ့အကြောင်းကိုလည်းကုလသမဂ္ဂပြောခွင့်ရကသတင်းထောက်တွေကိုပြောကြားသွားပါတယ်ရှင်
။ကဘာကျော်ကွန်ဖူးပညာရှင်ကြီးဘရုစ်လီကွယ်လွန်တဲ့နှစ်90ပြည့်အထိမ်းအမှတ်ဟောင်ကောင်မှာဒီနေ့ကျင်းပခဲ့ပါတယ်။ကဘာတစ်ဝက်ကဘရုစ်လီကိုစိုက်နှက်တဲ့ပရိသတ်တွေဟာဟောင်ကောင်မှာရှိတဲ့ဘရုစ်လီရဲ့အထိမ်းအမှတ်ရုပ်ထုရှင်မှာလာရောက်စုဝေးကာရဝပြုခဲ့ကြတာပါ။ဘရုစ်လီပရိသတ်တွေဟာပန်းစီတွေပန်းတွေချပြီးဂွန်ပြူချဲခဲ့ကြတယ်လို့တချို့သူကအလွန်အားကျနှစ်သက်တဲ့ပရိသတ်တွေကလည်းသူ့ရုပ်ထုရှေ့မှာပဲသူ့ရဲ့ကွန်ဖူတန်ကစားဟန်တွေနန်ချက်ကူကစားဟန်တွေကိုဟန်ရင်းပြကစားပြီးဂွန်ပြူခဲ့ကြပါတယ်။အဲ့ဒီလိုလာရောက်ကြတဲ့သူတွေထဲမှာဘရုစ်လီကိုအားကျတူခိုးပြီးပုံစံတူတဲ့တောင်ကိုရီးယားနိုင်ငံကဘရုရှင်းအပါအဝင်ကမ္ဘာတဝန်းကနေလာရောက်ကြသူတွေလည်းအများအပြားပါဝင်ပါတယ်ခင်ဗျာ။VOA American တရဲ့ဇူလိုင်20ရက်နေ့ကျတာရင်းညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမဆုမြတ်မုံနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့ဆောင်းပါးတွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ကချင်ပြည်နယ်ရွှေကူရဲစခန်းနဲ့ရုံးတချို့ကာကွယ်တပ်ဖွဲ့တွေဝင်တိုက်ခိုက်ခဲ့တာပါကချင်ပြည်နယ်ရွှေကူမြို့ကရဲစခန်းနဲ့ဌာနဆိုင်ရာရုံးနှုံးကိုဒေသခံ PDF တွေက drone နဲ့ပုံကျုံတိုက်ခိုက်ခဲ့ပါတယ်မနေ့ကတရက်ထဲမှာပြင်3နေရာတက်ခတ်ခဲ့တာဖြစ်ပြီးရွှေကူရဲစခန်းကတော့ဒီလအတွင်းတတိယအကြိမ်မြောက် drone နဲ့ပုံချဲတက်ခတ်ခံခဲ့ရတာပါဒီအကြောင်းကိုရနိုင်ပြပြပေးပါဦးခင်ဗျာ
အာဇာနည်နဲ့ရုံးပိတ်ရက်မှာရွှေကူမြို့ကအထွေထွေအုပ်ချုပ်ရေးရုံးစီမံသာရုံးနဲ့ရဲစခန်းစားတဲ့နေရာ3နေရာကိုဒေသခံ PDF တွေက drone နဲ့ပုံချဲတက်ခတ်ခဲ့တာပါဒီတက်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသခံတို့ကအခုလိုပြောပါတယ်အထွေထွေရုံးန
ဲ့ဒီရုံးနဲ့ဒီတိုင်းနဲ့တုံးနေအောင်အောင်ကျွန်တော်တခါကြောင်ပြန်မလုံးလုံးချတာပေါ့လုံးချက်ဒီခိုင်စီရအောင်ချူဒေယုံကဘာသာမျိုးတွေပြစ်ထားတော့ပြင်ချူရေကတန်းကလည်းပြင်ချူတော့ချက်ကြီးရရှိတာပေါ့
ထွေယုံကိုနေကင်း7နာရီခွဲလောက်မှပထမဆုံးဘုံချခဲ့ပြီးနောက်15မိနစ်လောက်အကွာမှစီပင်ယုံကိုချခဲ့တာဖြစ်ကြောင်းနဲ့ရေစကန်ကိုတော့ညနေ3နာရီလောက်မှချခဲ့တာဖြစ်ကြောင်းပြောပါတယ်တခြားဒေသခံတူကတော့ရဲစခန်းကိုဘုံသီးချတဲ့အချိန်မှာထိခိုက်ဒဏ်ရာရတာရှိတယ်လို့ပြောပါတယ
်။ဖျူးရုံးတဲ့ဖြူးရုံးကိုအဝေးကနေရုံးတဲ့ပြည်မှာချတာကတော့ရဲစခန်းကိုရုံးတဲ့နှလုံးချပါတယ်။ဖြူးနေတဲ့ဖြူးမျိုးလုံးလေအာလံကြီးပေါ်မှာလူကြီးတဲ့ခြေကိုပြောမှပြောရဲနှလုံးချတဲ့ကြတော့ဟိုမြန်မာတရားပြည်ပြောင်းရတယ်လို့ပြောပါတယ်ခင်ဗျာ။ဒီလိုရောဒီလိုတမန်ချက်ကနေသူချရတာသူကတမတ်တဲ့ဒီမှာပေါ်တော့လူတွေဒီချက်ချရလို့ပြောရတယ်။ရဲစခန်းကိုလည်းအားလုံးတုံးပြီပေါ့လေဒီကအောင်းဝင်ကြပါပေါ့
။ရဲစခန်းတိုက်ခိုက်ခံရတဲ့အချိန်မှာအယာဝရီမြစ်တွင်းကပြစ်ခတ်တာဆိုပြီးရဲစခန်းကမြစ်တွင်းကလေကိုပြစ်ခတ်တာရှိခဲ့ကြအောင်ဒါပေမဲ့လူထိခိုက်မရှိခဲ့ကြအောင်ဆက်ပြောပါရစေ။KNG ခေါ်ကချင်သတင်းဌာနကတော့အာဇာနည်နေ့တိုက်ခိုက်မှုမှာထွေးဥယုံကဝန်ထမ်း၂ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့စေကုသနေကြောင်းဖော်ပြပါရတယ်။ဖြေကူရဲစခန်းကိုဒီလ6ရက်နေ့နဲ့17ရက်နေ့ညပိုင်းတွေကလည်း ဒရုန်းနဲ့နှစ်ကြိမ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလ17ရက်နေ့တိုက်ခိုက်မှုမှာတော့ရဲ3ယောက်သေဆုံးပြီးတော့6ယောက်ခန့်ဒဏ်ရာရခဲ့ကြောင်းဒေသတွင်းသတင်းအချို့မှာဖော်ပြနေကြပါတယ်ခင်ဗျာ
။ကချင်ပြည်နယ်ရွှေကူရဲစခန်းနဲ့ရုံးတချို့ PDF ကာကွယ်တပ်တွေကဒရုန်းနဲ့တိုက်ခိုက်ခဲ့တာကိုကိုရနိုင်ပြောပြခဲ့တာပါ။အခုတော့ကရင်ပြည်နယ်ကျိုင်းစစ်ကြီးစစ်ပြေးဒုက္ခသည်တွေလေကြီးမိုးကြီးတံခံနေရတာပါ။ဒီလာတဲ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်ကစစ်ပြေးဒုက္ခသည်အများစုအခုချိန်ထိနေရက်မပြောင်းနိုင်သေးကြသလိုမုတ်သုံမိုးနဲ့လေပြင်းအန္တရာယ်ကိုပါဒီအပိုင်းဆက်ကြုံနေရတယ်လို့စစ်ရှောင်နေသူတွေကပြောပါတယ်။တောတောင်တွေနဲ့စားရိတ်တောင်ရိတ်ခက်ခဲတဲ့အပြင်မိုးမလုံးရေမလုံးတာကြောင့်ဖြားနာနေကြရတာလို့လည်းပြောပါတယ်။ကရင်ပြည်နယ်ဘက်ကစစ်ပြေးရှောင်တွေရဲ့အခြေအနေကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်ကြာရင်စိတ်ကြီးမျိုးနဲ့အတွင်တိုက်ပွဲပြင်းထန်ခဲ့တဲ့ခလဲတကွန်ကျေးရွာအုပ်စုတွေမှာဒီတရက်နေ့ရက်အတွင်နှစ်ဖက်ထိတွေ့တိုက်ခိုက်တာတိတ်မရှိပေမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကတော့ရပ်မသွားဘူးလို့စစ်ဘေးတိန့်ရှောင်သူတွေကပြောပါတယ်။ဒီကနေ့ဇူလိုင်လ20ရက်နေကင်းပိုင်းလောက်မှာကိုပဲလက်နက်ကြီးပစ်ခတ်တံတွေကြားရလို့ဘေးကင်းရာအကာအကွယ်ယူဖို့ပြင်ဆင်နေရတယ်လို့စစ်ရှောင်အမျိုးသမီးတဦးက VOA ကိုအခုလိုပြောပါတယ
်။အခု7နှစ်ကြီးပဲသူလေးတဲ့သမီးချဲစာနဲ့ကလေးတွေသမီးစောချွေးအကောင်းတဲ့နေရာမှာလိုက်ခူတာအဲ့လိုပဲပေါ့။လိုက်ဆွေးရတာပေါ့။စားစရာစားစရာမရှိတာဒီပန်းဘက်ကမရှိတာနဲ့ဒီပန်းဖျားတယ်လူကြီးလည်းဖျားကလေးလည်းဖျားပဲ
။ကြာရင်စိတ်ကြီးမျိုးနဲ့အတွင်မှာကရင်လက်နက်ကင်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြဒီလာတဲ့တိုက်ပွဲတွေခက်စိတ်စိတ်ဖြစ်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကျေးရွာတွေကိုပစ်ခတ်တာတွေကြောင့်ဒေသခံတွေကြောက်လန့်နေရတဲ့အကြောင်းနောက်ထပ်စစ်ရှောင်အမျိုးသားတဦးကပြောပါတယ
်တပ်ဖွဲ့တွေကိုဆဲလာမှာပေါ့အရင်ကတည်းကစားရတော့စီစီလာကြတဲ့လေရင်လာလိုက်ပြီးဟိုဘက်ကစကားစားတွေစစ်ကြောင်းထိုးဝင်လာကျိုးဝင်လာတိုင်းမှာတက်ပွဲဖြစ်တယ်ပေါ့။ဒီကဒီလောက်ကြီးကျယ်တဲ့တက်ပွဲတက်နေဖြစ်တယ်ဘူးလေ။ဒီဇူလိုင်လပါပဲ။ဒီအခုမှတွေ့ဘူးတယ်ပေါ့။ဒီနေ့ကဖြစ်တဲ့တက်ပွဲကျွန်တော်ကခုမှမကြောက်ဘူးလေ။ဒီလူတိုင်းကတော့ကြောက်တတ်တယ်ပေါ့။လေရင်လာဆိုတော့ကိုကြောက်ကြတယ်ပေါ့။လေရင်တကားမမြင်ဘူးကလေရင်ဘောလည်းကျဲလည်းပြည့်တယ်ဆိုတော့
စီရေးပရိပခါကြောင့်ခလဲတကွန်နိုင်ကျေးရွာ၊ပလိန်ကျေးရွာ၊ငိမ့်ချမ်းမြိုင်ကျေးရွာစတဲ့ကျေးရွာအများစုကဒေသခံတွေအိုးအိမ်စွန့်ခွာနေကြရပြီးနီးစပ်ရာဆွေမျိုးအိမ်နဲ့တောတောင်တွေထဲမှာယာယီတဲထိုးပြီးခိုးလုံနေကြရပါတယ်။တစ်ချိန်တည်းမှာပဲမုတ်တုံမိုးနဲ့လေပြင်းမုန်တိုင်းအန္တရာယ်ကြုံတွေ့နေရပါတယ်။အထူးသဖြင့်ဒီရက်ပိုင်းမိုးတက်လေပြင်းကြောက်တာကြောင့်တောတောင်တွေထဲမှာလည်းခိုးအောင်လို့မရတော့ပဲနီးစပ်ရာကျေးရွာတွေထဲဝင်ပြီးခိုးကပ်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ
်။အဆင်ပြေပြင်းနေဒီမိုးဒီရက်နေ့ရက်အများကြီးအောင်မပဲတို့တော့ခိုးနေတာပေါ့။တို့ထဲမှာနေလို့မရဘူးတို့ထဲမှာတော့ချင်းကိုက်တာတို့ဆာဆာတွေခက်ခဲမှာပေါ့တို့ထဲမှာဆိုတော့ရေကြီးတဲ့အပံပေါ်ရေချတာနဲ့တအားပဲဒီတရက်နေရာဆိုတော့တို့ထဲမှာတော့နေလို့လောကအဆင်မပြေဘူးချက်တဲတော့လူအော်လည်းညာတဲ့အေကိုတပွဲနှစ်ပွဲတဲ့အေကိုတပွဲနှစ်ပွဲဆိုတော့အဆင်တော့ပဲပြေမယ်အဆင်မပြေပေမဲ့လည်းနေလို့မှမရတာအဲ့လိုပဲကာခုနေရတာပေါ့
ဒီတော့အတွင်းကရင်ပြည်နယ်ထဲမှာပဲဇူလိုင်လ19ရက်မနေ့ကကော့ဂရိတ်မြို့အစွန်ဘက်ကိုလက်နက်ကြီးတိုက်ခိုက်မှုတွေကြောင့်အရသာတချို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်တချို့ကဘေးကင်းမယ်ထင်တဲ့ဘုံကြီးကျောင်းတွေမှာတိမ်းရှောင်လာကြတယ်လို့မျိုးကန်တဦးကပြောပါတယ်
။ဟိုမြို့တဲတော့ပုံမှန်တော့သွားနေတယ်ခင်ဗျာ။ဟုတ်ဟိုဒီမနေ့ကြားတာတော့တရောင်ဘက်ခြံကတော့ဆောင်ဟိုရက်ွက်တွေကပြည်သူတွေတော့ဟိုဒီဘက်မြို့ဟိုတောင်ပေါ်ကျောင်းမှာတော့အဲ့မျိုးဟိုလာပြီးတော့ခဏဆောင်လာပေါ့ခင်ဗျာ။ဒီမနေ့တော့မကြားတော့ခင်ဗျာ။ဟုတ်ညကတော့အဲ့မျိုးတလုံးနှလုံးစအဲ့မျိုးအလုံးကြီးတန်တော့အဲ့မျိုးပြည့်ထောက်တာတော့ရှိတယ်ခင်ဗျာ
။ကော့ဂရိတ်မြို့အနီးမှာတက်ဆွဲနေရာယူထားတဲ့စစ်ကောင်စီတပ်စခန်းတွေကိုကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့တပတ်အတွင်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကမြို့တွင်းရက်ွက်တွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာမှာအရသား9ဦးလောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်အဆောက်အုံတွေလည်းထိခိုက်ပျက်စီးရတဲ့အကြောင်းဒေသခံတိုင်းရင်းသတင်းတချို့ကဖော်ပြနေကြပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကျိုင်းစိတ်ကြီးဘက်ကစစ်တမ်းပြေဒုက္ခတွေတွေလေကြီးမိုးကြီးတံနဲ့ရာသီဥတုတံယောဂတံတွေကိုပါဆက်ခံနေရတာကိုကိုခမောင်စုံမင်းပြောပြခဲ့တာပါအခုတော့နိုင်ငံရေးအကျဉ်းသားတချို့လည်းသိဆုံးမှုရှိခဲ့တာကို AAPP အကျဉ်းသားကူညီအဖွဲ့ကသတင်းထုတ်ပြန်ထားတာပါပြီးခဲ့တဲ့ဇွန်လတည်းဒါယူအကျဉ်းတောင်ကနိုင်ငံရေးအကျဉ်းသား38ဦးခေါ်ထုတ်ခံခဲ့ရပြီးပျောက်ဆုံးနေတာမှာအဲ့ဒီထက်က10ဦးသေဆုံးကြောင်းအတည်ပြုနိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAP ကထုတ်ပြန်ပါတယ် မတရားဖန်ဆီးခံရပြီးစစ်ကြောရေးမှာညှဉ်းပန်းနှိပ်စက်မှုကြောင့်တည်ဆောင်းရသူတွေအခုရပိုင်းတဲ့ပို့ပြီးများလာနေပြီးအရေးပေါ်စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းသူတို့ကပြောပါတယ်ဆက်သွယ်မေးမြန်းထားတာကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကပဲခူးတိုင်းဒိုင်ဦးအချင်းတော်ကနေခေါ်ထုတ်ခံရပြီးတော့ပျောက်ဆုံးနေတဲ့နိုင်ငံရေးအကျဉ်းသား38ဦးရှိပါတယ်။အဲ့ဒီထဲက2ဦးသေဆုံးကြောင်းကိုဒိုင်ဦးအချင်းတော်ဦးစည်းအရာရှိကဒီလ9ရက်နေ့ရှေ့ရက်ဒီမှာသက်ဆိုင်ရာမိသားစုတွေကိုအကြောင်းကြားခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကပြောပါရတယ်။အဲ့ဒီ2ဦးအပြင်အခုနောက်ဆုံးဇူလိုင်လ19ရက်နေ့အထိ AAPP ကနေစုံစမ်းသိရသလောက်ဒိုင်ဦးအချင်းတော်ကနေပျောက်ဆုံးနေတဲ့နိုင်ငံရေးအကျဉ်းသား38ဦးထဲမှာသေဆုံးသူက10ဦးအထိအတည်ပြုနိုင်တယ်လို့ AAPP ကပြောပါရယ်။ဒိုင်ဦးထောင်၊တာယာဝတီထောင်နဲ့မြင်းချံထောင်တွေမှာနိုင်ငံရေးအကျဉ်းသားတွေကိုအကျဉ်းတော်တွေကနေပြီးတော့ခေါ်ထုတ်ရိုက်နှက်စစ်ဆေးတာတွေကိုစစ်ကောင်စီဘက်ကအခုနောက်ပိုင်းခက်ဆိတ်ဆိတ်လှုပ်လာနေပါရယ်။အဲ့ဒီထဲမှာသေဆုံးသူတွေနဲ့အသက်အန္တရာယ်ဆိုးရင်ရတဲ့သူတွေရှိတဲ့အကြောင်း AAPP တာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါရယ်။
အဲ့တော့ဒီနိုင်ငံရေးကျင်းသားတွေကိုဒီအချင်းတော်အာဏာပိုင်ဒီဘက်ကနေပြီးတော့ဒီရွေးချက်ရှိရှိနဲ့ကိုနိုင်ငံရေးကျင်းသားဖြစ်တဲ့အတွက်ကြောင့်ကိုရွေးချက်ရှိရှိနဲ့ဒီညှဉ်းပန်းနှိပ်စက်တာတွေမတရားအနိုင်ကျင့်တာတွေဒါတွေကတော့ရှောက်နေရာတိုင်းပေါ့နော်ထောင်တိုင်းမှာကျွန်တော်တို့ကြားနေရတယ်ပေါ့ဗျာ။နောက်ဒီလိုဟာဒီလိုကိစ္စမျိုးတွေမှာဆိုရင်ထောင်ဝင်တိုင်းနေအပြင်ကျွန်တော်တို့ဒီခြားစုကျင်းသားတွေကိုပါဟိုခိုင်းပြီးတော့တာဝန်ပေးပြီးတော့ဒီနိုင်ငံရေးကျင်းသားတွေကိုညှဉ်းပန်းနှိပ်စက်ခိုင်းတဲ့ကိစ္စတွေကကျွန်တော်နေရာအနှံ့မှာကြားနေရတယ်။အဲ့လိုပဲကျွန်တော်တို့ထောင်နေမှာထောင်နေတွေကနေပြီးတော့ဒီစစ်တပ်ကနေပြီးတော့နိုင်ငံချင်းကားတွေကိုအပြင်ကိုခေါ်ထုတ်တယ်ခေါ်ထုတ်ပြီးတော့အပြင်မှာစစ်ကြောရေးလုပ်တယ်အဲ့လိုစစ်ကြောရေးလုပ်ရင်းနဲ့အသက်ပါပေးလိုက်ရတဲ့သူတွေတကယ်တရားတန်ချက်တွေနဲ့ညှဉ်းပန်းနှိပ်စက်မှုတန်တွေနဲ့အချင်းတော်တွေကိုပြန်ဖို့ခံရတဲ့သူတွေဒါမျိုးတွေကကျွန်တော်တို့ထောက်ကြားနေရပါဘူးဒီကာလကတော့အင်မတန်အချင်းတော်တွေမှာအင်မတန်ဆိုးွားတဲ့အခြေအနေမျိုးဖြစ်တာပေါ့နော်အခုဆိုလို့ရှိရင်အချင်းတော်တွေကငါတို့လည်းဘရော့လည်းဘရော့များလာမလဲဆိုပြီးတော့မှဆိုရင်ပူပန်တဲ့အခြေအနေမျိုးတွေဖြစ်နေတာပေါ့
ABB ကအတည်ပြုနိုင်တဲ့တည်ဆုံးသူ10ဦးကတော့ကိုခန့်လင်းနိုင်ကိုပြေဖြိုးဟိန်ကိုစင်မြင့်ထွန်းကိုဝေရန်လွင်ကိုစင်ဝင်းထွတ်ကိုအောင်မျိုးသူကိုဘိုဘိုဝင်းနဲ့ကိုနေအေးတို့ဖြစ်တယ်လို့ဖော်ပြထားပါတယ်။မတရားဖမ်းဆီးခံရပြီးတော့စစ်ကြောရေးမှာညှဉ်းပန်းနှိပ်စက်လို့တည်ဆုံးသွားရတဲ့သူတွေနောက်စစ်ကောင်စီကမြို့ရွာတွေထဲမှာစစ်ကြောင်းထိုးပြီးတော့လူသက်မိရှုမှုတွေအတွင်မှာတည်ဆုံးရသူတွေနဲ့အချင်းတော်တွေထဲမှာတည်ဆုံးမှုတွေကအခုရက်ပိုင်းအတွင်းမှာပို့ပြီးတော့မှများလာတယ်လို့ AAPP ကပြောပါတယ်။ဒိုင်ဦးထောင်ထဲမှာတည်းမကဘဲနဲ့တခြားသောအချင်းတော်တွေမှာလည်းနိုင်ငံရေးအချင်းသားတွေခေါ်ထုတ်ခံရပြီးတော့တည်ဆုံးတာပျောက်ဆုံးတာလွတ်ရက်စေပြီးမှပြန်ခေါ်ခံရပြီးတော့ပျောက်ဆုံးနေတာတွေလည်းရှိတယ်လို့ AAPP ကထောက်ပြထားပါတယ်။အလုံသမားရေးတက်ကြွလှုံရှားသူကိုတက်နှစ်အောင်ဟာဆိုရင်လည်းပြီးခဲ့တဲ့ဇွန်လ26ရက်နေ့ကတထုံထောင်ကနေလွတ်ရက်စေလို့ပြန်လွတ်လာခဲ့ပါတယ်။ဒါပေမဲ့ပြန်လည်ခေါ်ဆောင်ခံရပြီးတော့အခုထိပျောက်ဆုံးနေဆဲဖြစ်ပါတယ်။မိသားစုကသွားကြိုတဲ့အချိန်မှာခဏပဲတွေ့ခွင့်ရလိုက်တာပါ။ထောင်ထွက်နားမှာပဲစစ်ကောင်စီစုံစမ်းရေးအဖွဲ့ကလူတွေကပြန်လည်ခေါ်ဆောင်သွားတာကိုခံခဲ့ရပြီးဘယ်နေရာကိုခေါ်သွားသလဲဆိုတာကိုအခုထိမသိရပဲပျောက်ဆုံးနေဆဲဖြစ်တယ်လို့မိသားစုဝင်တဲ့နီးစပ်သူတဦးက VOA ကိုပြောပါတယ်။
ဘယ်မှမလဲစုံစမ်းလို့ကမရဘူးလေ။ဘာမှလည်းစုံစမ်းလို့မရတော့ကျွန်တော်တို့လည်းဒီလိုပဲလို့ပေါ့ဘာမှမသိရဘူးပဲပေါ့။ကျွန်တော်တို့ကတော့ဒီလိုပြောပေါ့ဗျာ။ဟိုမှာတို့အမှုထက်တင်မယ်ဆိုလဲအမှုထက်တင်တယ်ပေါ့ဗျာ။ဥမာစစ်သေးတယ်ဆိုလဲစစ်သေးတယ်ပေါ့။ဟိုအဓိကတော့ဘယ်မှရှိနေတယ်ဆိုတာလေးကိုတော့ကျွန်တော်တို့ဒီတစ်တင်တယ်လို့တော့ထင်နေကြ။ဟိုကဘယ်မှရှိနေတယ်ဆိုတာလေးကိုမသိတော့ကျွန်တော်တို့လည်းလို့ဘယ်ဟိုလိုက်ရမှန်းလဲမသိဘူးပေါ့ဗျာ။
မိသားစုကထောင်အာနာပိုင်နေစီကိုအစစ်အစစ်မေးမြန်းစုံစမ်းပေမဲ့အခုချိန်ထိဘာမှမသိရသေးဘဲအဆက်အသွယ်မရပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒါအပြင်အဲ့ဒီနေ့ကကိုတက်နှစ်အောင်အပါဝင်၃ဦးပျောက်ဆုံးခဲ့တာဖြစ်ပါတယ်။၃ဦးစလုံးကနိုင်ငံရေးအကျဉ်းသားတွေဖြစ်တယ်လို့သူကပြောပါတယ်။ကိုတနေအောင်ကို2021ခုနှစ်ဇွန်လကစစ်ကောင်စီကကရင်ပြည်နယ်မြဝတီမှာဖမ်းဆီးခဲ့ပြီးတော့မတရားသိမ်းဆက်သွယ်မှုပုံမှန်စက်ခွန်တင်နဲ့တရားစွဲခဲ့ပြီး2022ခုနှစ်ဒီဇင်ဘာလ5ရက်နေ့မှာအလုံကျန်းတဲ့ထောင်နဲ့နှစ်နှစ်အပြည့်ငွေဒဏ်ကျပ်2000ချမှတ်ခဲ့တာဖြစ်ပါတယ်။ကိုတနေအောင်လိုပဲလွတ်ရက်စေပေမဲ့တကယ်ပြန်မလွတ်လာဘဲနဲ့ပြန်လဲခေါ်ဆောင်ခံရပြီးတော့ပျောက်ဆုံးသွားတဲ့သူတွေအများအများရှိနေပြီးအာဏာသိမ်းပြီးချိန်ကနေစလို့အခုကာလအထိအယောက်100နီးပါးအထိရှိနေပြီလို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကလည်းပြောပါတယ်
။ထောင်နေရဲ့အခြေအနေကအဆိုးရွားဆုံးနဲ့ပြင်းထန်ဆုံးဖြစ်နေတယ်။ဒါနဲ့နိုင်ငံတကာအနေနဲ့ရော ICRC အနေနဲ့ရောအဲ့ဒါနဲ့ပတ်သက်လို့ဖိအားမပြောတဲ့တွန်းအောင်အောင်ပေးတာတွေက မတွေ့ရသလိုတို့ NUG လူလူခွင့်ဝင်ကြီးဌာနအနေနဲ့လည်းဘန်ကြီးတွေဒီလိုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့နော်ဘာပဲပြောပြော statement တစ်စောင်ပေါ့နော်တို့ interview ပေါ့နော်အဲ့ဒါတွေဘာတွေကလည်းစောက်စိတ်နှုတ်ပိတ်နေတာတွေလည်းတွေ့နေရတဲ့အခါကျတော့အခုတို့ကအဖြစ်ပေးအရေးယူခြင်းမှာတို့ကပြင်လို့နေတာအဲ့ဒီအစောင်းအောင်ကြမ်းပဲစကားပို့တရပို့တိုးပြီးတော့နော်အလက်ရစရဲလှုပ်လာတာတွေကတော့လက်တွေ့ကြကြနော်တို့နိုင်ချင်းတွေအပေါ်မှာလည်းအချမ်းမဲ့တက်ဖြတ်တဲ့ကိစ္စတွေရှိလာပြီလူမသိသူမသိရောလူသိတာတွေရောသူတို့လှုပ်လာတဲ့အခါကျတော့အဲ့ဒါလေးကိုဒီတိုင်းပဲဆက်ပြီးတော့နိုင်ငံတကာနှုတ်ပိတ်နေမယ်နှုတ်ဆက်နေမယ်အဲ့ဒါဒီဖြစ်ရောက်တော့လက်တွေ့ကြတော့နော်ရည်ရွယ်မှုတွေမရှိဘူးဆိုရင်တော့အဲ့ဒါတို့ကတော့ပို့တရပို့တိုးပြီးတော့အချမ်းမဲ့ဖိနေမှုတွေအချမ်းမဲ့တက်ဖြတ်မှုတွေဆက်ပြီးတော့ကျူးလွန်နေမယ်လို့အထူးကြီးရှုပ်ရင်သုံးသပ်တယ်ပေါ့နော်
အခုလိုတရားလက်လွတ်အနိုင်ကျင့်တက်ဖြတ်နေတဲ့အပေါ်မှာအရေးပေါ်စုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်ပြီးတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေကိုချက်ချင်းဆောင်ရွက်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေနိုင်ငံတကာတရားရေးမှန်းနိုင်အဖွဲ့အစည်းတွေကို AAPP ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေအတွင်းမှာတက်ဖြတ်ခံရသူက 3,800 ကျော်ရှိပြီးဖမ်းဆီးထိန်းသိမ်းခံရသူက19,000ကျော်ရှိတဲ့အကြောင်းအဲ့ဒီထဲမှာအများစုကဆက်ပြီးတော့ထိန်းသိမ်းခံနေရဆဲဖြစ်တယ်ဆိုတာကို AAPP ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ AAPP ကထုတ်ပြန်တဲ့အဲ့ဒီစီးရင်တွေကခြေကားဖော်ပြထားတာသာဖြစ်တယ်ဆိုပြီးတော့ဆွဆွဲပြောဆိုလေးရှိပါတယ်ရှင
်နိုင်ငံရေးအရှင်းသားတချို့သိဆုံးခဲ့ရတာကို AAPP ပြောခဲ့တာမဆုမပြောပြခဲ့တာပါအခုတော့ထိုင်းမြန်မာနယ်စပ်ကားတိုက်မှုတွေမြန်မာတချို့သိဆုံးခဲ့ရတာပါထိုင်းမြန်မာနယ်စပ်တိုက်ပြင်းတဲ့အဝေးပြေးလက်မကြီးပေါ်မှာတရားမဝင်မြန်မာနိုင်ငံသားတွေကိုတည်ဆောင်လာတဲ့ pickup ကားငယ်တစ်စီးနဲ့ကုန်တင်ကားကြီးတစ်စီးမနေ့ကမျက်နှာချင်းဆိုင်တိုက်မိပြီးကားမောင်းသူနဲ့မြန်မာလေးဦးအခုလိုတည်ဆုံခဲ့ရပါတယ်။ကျန်တဲ့ကားပေါ်ပါလာသူနောက်ထပ်12ဦးလည်းထိခိုက်ဒဏ်ရာရခဲ့တာကြောင့်နီးစပ်ရာဆေးရုံမှာဆေးဝါးကုသနေရတဲ့အကြောင်းထိုင်းချေဆိုင် VOA သတင်းတောက်မရေးမှာပြောပြပေးပါအောင်ခင
်ဗျ။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်အဝေးပြေးလမ်းမကြီးပေါ်မှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ပစ်ကတ်ကားငယ်တစ်စီးဟာအချိန်ပြင်းပြင်းမောင်းနေလာတဲ့အချိန်ညနေချင်းဆိုင်ကကုန်တင်ကားတစ်စီးကိုဝင်တိုက်ခဲ့ရကနေကားပေါ်မှာပါလာတဲ့တရားမဝင်မြန်မာအလုံးတိတ်ဆုံးတာဒါမှမဟုတ်ဒဏ်ရာရတာတွေရှိခဲ့တယ်ဆိုပြီးမြန်မာပြည်သားများရဲ့ပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
်ဒီနေ့20ရက်နေ့မနေ့အစောပိုင်းပေါ့၄နာရီလောက်မှာဒီခိုင်းနေစတပ်ပြည်နယ်တပ်မြို့အဝင်းမှာရှိတဲ့အဝေးပြေးလမ်းမကြီးရဲ့ဒီ point တစ်ခုမှာပါဗျာ။အဲမှာကုန်တင်ရင်တစ်စီးနဲ့အခြားဆက်ကအရှင်ပြင်းမောင်းလာတဲ့တရားမဝင်ညီမတွေတင်ဆောင်လာတဲ့တစ်ကတ်ရင်ငယ်တို့ဟာငြိမ်ချင်းဆိုင်တက်မိကြတယ်ဗျ။အဲဒီမှာတစ်ကတ်ရင်ငယ်ကအရှင်ပြင်းပြီးမောင်းနေလာတာဖြစ်တဲ့ကြောင့်သူ့ရှေ့မြေနဲ့ချင်းဆိုင်ကကုန်တင်ရင်ကြီးကိုသူကပဲဝင်တိုက်လိုက်တာ။အဲဖြစ်စင်မှာဆိုရင်ပစ်ကတ်ရင်ငယ်ပေါ်မှာလိုက်ပါလာတဲ့သူတွေဟာလွင့်စင်ပြုတ်ကြတာလေအချို့ကတော့မှောက်နေတဲ့ကားထဲမှာပိတ်မိနေတာကြီးစသဖြင့်ဖြစ်ကြတာပေါ့ဗျာအဲ့ဒီဖြစ်စဉ်မှာ9ဦးတိဆုံးခဲ့ပြီးတော့12ဦးတန်ရတယ်လို့
အခင်းဖြစ်ွားတဲ့နေရာမှာကားမောင်းသူနဲ့အတူမြန်မာနိုင်ငံသား4ဦးတိဆုံးခဲ့ပြီးနောက်ထပ်အမျိုးသား10ဦးနဲ့အမျိုးသမီး4ဦးကတော့ဒဏ်ရာရခဲ့တာဆိုပြီးတက်ကလူမှုကယ်ဆယ်ရေးအဖွဲ့တွေကလည်းသတင်းထုတ်ပြန်ထားပါတယ်ကားပေါ်ပါလာတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံထဲအထောက်ထားမရှိဝင်ရောက်လာကြသူတွေလို့သိရပြီးဒဏ်ရာရတဲ့လူနာအလုံးကိုတက်ခရိုင်တွင်းကစေယုံကိုပို့ပြီးတော့ကုသနေရတယ်လို့လည်းဦးမိုးကျိုးကပြောပါတယ
်တက်ပြည်နယ်မှာရှိတဲ့တက်မဟာရစေယုံကြီးမှာဆက်လက်စေကုသပေးနေစေရှိသလိုဒီလူကုန်မှုဖြစ်စဉ်မှာပါဝင်ပတ်သက်သူအလုံးဖမ်းမိဖို့အတွက်လည်းတက်ပြည်နယ်ရဲတပ်ဖွဲ့ကအပူတပြင်းလိုက်လံဆုပ်ဆဲနေစေထိကြောင်ကျွန်တော်သိရပါတယ်ဗျာအဲဒီလိုဖြစ်စဉ်တွေကဒီနေ့ထဲမှာဒီ2023နှစ်မှာ3ကြိမ်ရှိပါပြီ။ခရိုင်ဒေသအဖြစ်ဒီမှာပြည်နယ်ဒေသအဖြစ်မှာဖြစ်တာ3ကြိမ်ရှိ
။ဂျွန်လအတွင်းကလည်းချိုင်းနိုင်ငံအယုဒ္ဓယခရိုင်နဲ့ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ထဲမှာအထောက်ထားမဲ့မြန်မာတွေတည်လာတဲ့ယာဉ်တွေတိမ်းမောက်ပြီး9ဦးသေဆုံးခဲ့ပါတယ်။အလားတူပြီးခဲ့တဲ့မေလတုန်းကလည်းချိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ရင်ငော့မြို့နယ်ထဲမှာမြန်မာနိုင်ငံသားတရာဇင်ကျော်လိုက်ပါလာတဲ့ကားတစ်စီးမေလ9ရက်နေ့ကတိမ်းမောက်ပြီးနှစ်ဦးကတော့တေဆုံးသွားခဲ့ပါတယ်။မြန်မာနိုင်ငံတွင်နိုင်ငံရေးနဲ့စီးပွားရေးအကျက်အတဲတွေပုံမိုဆိုးဝါးလာတဲ့အမျှအိနီနာချင်းထိုင်းနိုင်ငံလက်ကိုတရားမဝင်ဝင်ရောက်အလုပ်လုပ်ကြတဲ့သူတွေပုံများလာနေတယ်လို့လူကုန်ကူးခံရတဲ့ဖြစ်ရပ်တွေလည်းတိတိတသာပူဆိုးလာနေတာပါ။လူကုန်ကူးခံရသူတွေကိုတည်ဆောင်လာတဲ့ကားတွေဟာထိုင်းစစ်စေးဂိတ်တွေမှာမရက်ပဲထွက်ပြေးမောင်းနေတာရှောင်ကွင်းသွားလာတာတွေကြောင့်
ရင်းမတော်တဆမှုဖြစ်ပြီးကားပေါ်ပါလာတဲ့မြန်မာတွေတိတ်ဆုံးရတဲ့ဖြစ်ရည်တွေနဲ့အခုနောက်ပိုင်းမကြာခဏကြုံလာနေရတာဖြစ်ပါတယ်ရှင်။ထိုင်းနေဆက်ကားတိုက်မှုတွေမြန်မာတို့ချို့တိတ်ဆုံးခဲ့ရတာကိုမယိမှာပြောပြခဲ့တာပါ။အခုလိုကြတာရင်းရတဲ့သတင်းပေးဖို့ချက်တွေပြီးမှာတော့ဥက္ကံခင်မြန်မာရေးတုံတက်ချက်ပါဝင်ကြတာရင်းရပတ်စံကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်ဗျ။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတွေအပြင်Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်။မင်္ဂလာညချမ်းပါတော်တော်ရှင်ပါခင်ဗျာ
VOA American တန်ကနေ မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည 10:00 ထိဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ32နဲ့51တိတို့ကနေဆက်ပြီးတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ ဒါအပြင် VOA website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်နဲ့ဆက်ပြီးနားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့ကြတာရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကြမ်းမာရေးကဏ္ဍနောက်တိုင်းဒေသသတင်းတောက်တွေပေးပို့တဲ့တိုင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးတုံးသက်ချက်ကိုတဝါကြီးနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတ အထူးရေးပါပုံတွေကိုသုံးသပ်ထားပါတယ်။မြန်မာပြည်တွင်းစစ်မှားရေရှည်စစ်ပွဲအဖြစ်အရေးကြီးသတင်းရနိုင်အောင်ကြိုတင်ရယူပြီးတပ်ရှုထိုးနှက်လျှို့ဝှက်တိုက်ခိုက်နိုင်တဲ့ထောက်လိုင်းစစ်ပွဲကအနိုင်ရဖို့ကပိုအရေးကြီးကြောင်းဥအောင်ခင်ကရေးသားထားပြီးကိုညံဝဲအောင်နဲ့အတူသုံးသပ်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။စစ်ကောင်စီရဲ့ထောက်လန်းရေးဗိုလ်ကြီးတဦးနဲ့ရှမ်းနီတပ်ဖွဲ့ဝင်၉ဦးကိုကချင်ပြည်နယ်မိုးကောင်းမြို့မှာဒေသခံမေအောက်တော်လှန်ရေးအဖွဲ့ကဖမ်းဆီးလိုက်ကြောင်းလွန်ခဲ့တဲ့ဇန်နဝါရီ30ရက်နေ့ထုတ် TVV သတင်းမှာပေါ်ပြပါတယ်။ဒါပေမဲ့တိုက်ပွဲကြာရှည်လာတာမို့တော်လိုင်းရဲအုပ်စုတွေကိုစစ်ထောက်လိုင်းရေးစိတ်ဝင်မှုလဲများလာတယ်လို့မန္တလေးမြို့ပြပျောက်ကြားတွေကယူဆကြောင်း2020နှစ်စက်တင်ဘာလ30ရက်နေ့ထုတ်မျက်စိမှသတင်းမှာပေါ်ပြပါတယ်။မနစ်ကဖမ်းဆီးခံရသူနဲ့တေဆုံးသူ100လောက်ရှိတယ်လို့ဆိုပါတယ်။စစ်ထောက်လိုင်းရေးဟာဒလန်တွေကိုလည်းသုံးပါတယ်။ထောက်လိုင်းတက်ကိုမိမိကိုယ်ပိုင်တက်လို့သုံးနိုင်ရင်စစ်တက်ကိုရောအခြားလက်နက်ကင်တွေကိုရောကျိုးကင်နိုင်တယ်ဆိုတဲ့နီလန်းကိုတီထွင်သူဟာဗိုလ်ချုပ်နေဝင်းမှာဘုန်းနေဝင်းရဲ့ကိုရန်တော်ဘုခင်ညွန့်ဝင်းကြီးချုပ်ဖြစ်လာတဲ့အထိစစ်ထောက်လိုင်းရင်းဟာလက်စွမ်းပြခဲ့ပါတယ်တိုင်းရင်းသားနဲ့အပြစ်ရပ်ပြီးအစ်အာနာရှင်စနစ်တည်ဆိုးရှိအောင်လုပ်ပေးတာလေထောက်လိုင်းရင်းဖြစ်ပါတယ် KNU အဖွဲ့အကွဲကွဲအပြဲပြဲဖြစ်သွားအောင်လက်ပြီးပုံထိုးခဲ့သူကစစ်ထောက်လိုင်းကြီးပါနှိမ့်ဆက်ညင်းပန်းရက်ဆက်ကြမ်းတမ်းရမှာလေစစ်ထောက်လိုင်းကြီးဟာနာမည်ဆိုးထွက်ပါတယ
်လွန်ခဲ့တဲ့ AV26 ရဲ့နေ့မှာ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းအထူးဆောင်ဆန်းထောက်လိုင်းရေးဦးစီးဌာနကိုဖွဲ့စည်းကြောင်းကြေညာပါတယ်အာဏာရှင်စနစ်ကိုတိုက်ဖျက်ရေးနဲ့ Federal စနစ်တည်ထောင်နိုင်ရေးအတွက်အထူးဆောင်ဆန်းထောက်လိုင်းရေးဌာနဖွဲ့စည်းရတာလို့ဆိုပါတယ်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့လက်အောက်ခံအဖြစ်ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးထောက်လိုင်းရေးလုပ်ငန်းအရေးပါပုံကိုစစ်မှုရေးရာသုတေသီအန်ဒရူးဆက်ကမေလ30ရက်နေ့ထုတ်အင်တာပရက်တာစာဆောင်မှာဖော်ပြထားပါတယ်။အင်္ဂလိပ်ကိုလိုနီအစိုးရဟာ CIDSP စတဲ့ရဲထောက်လိုင်းရေးဌာနတွေကိုအာကိုပြီးအုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဗမာစစ်အစိုးရခေတ်ရောက်တော့လေတိုင်းဒေသလက်နက်ကိုင်တွေနဲ့PDF ကိုနှင်းနှင်းရမှာထောက်လိုင်းရေးကိုသုံးပါတယ် MI ထောက်လိုင်းရေးရဲ့စစ်ပွဲဟာကြမ်းတမ်းရက်စက်တဲ့လျှို့ဝှက်တိုက်ပွဲဖြစ်ပါတယ
်ပျောက်ကြားတက်ကိုတံပြန်စစ်စင်တဲ့အခါထောက်လိုင်းရေးကောင်းမွန်မှသာရွေချက်ကိုရလိမ့်မယ်လို့ဗြိတိရှ်စစ်ပညာရှင်တဦးကပြောမှုပါတယ်ဒါကြောင့်ပျောက်ကြားဘက်ကလည်းစစ်ထောက်လိုင်းရေးကောင်းမှသာအောင်ပွဲခံနိုင်ပါလိမ့်မယ်ပျောက်ကြားစစ်စင်ရေးကာလမှာဒေရှုံနဲ့တရင်မေးကိုတတ်ပစ်တာဟာရာဇဝတ်မှုမဟုတ်ဘူးလို့ Irish ပျောက်ကြားခေါင်းဆောင်တဦးကယူဆပါတယ်။ဒလန်ဆက်ကဆအလိုတော်ကြီးနဲ့ထွေအုပ်တွေကိုတတ်ပစ်တာဟာရာဇဝတ်မှုမဟုတ်ဘူးလို့ပြောတာနဲ့အတူတူပါပဲ။ပျောက်ကြားစစ်သည်အလုံးထောက်လှမ်းရေးနဲ့တံပြန်ထောက်လှမ်းရေးလုပ်ငန်းမှာကျွမ်းကျင်မှုလိုပါတယ်။အချောင်းကတော့လိမ္မာပန်းနမှုရှိမှလားစစ်နိုင်မှုအလားအလာရှိပါတယ်။
နှစ်ပေါင်းများစွာလက်နက်ကင်တိုက်ပွဲဆင်နွှဲခဲ့တဲ့တိုင်းသားတပ်ဖွဲ့တွေဟာထောင်လိုင်းရေးကိုတည်င်းမပေးဘဲကြီးမားတဲ့ဆင်အားနဲ့ထိတ်တိုက်မတွေ့ရအောင်ရှောင်ရှားနိုင်ကြပါတယ်။အခုတော့ဒီပညာကိုဒေသခံကာကွယ်ရေးတပ်မြို့ပြတပ်နဲ့ PDF အဖွဲ့တွေကိုလွှဲပြောင်းပေးနေပြီဖြစ်တယ်လို့အန်ဒရူးဆက်ကဆိုပါတယ်။စစ်တပ်ကိုစွန့်ခွာလာသူတွေစီကတည်င်းယူခြင်းတိုက်ပွဲမဆမီစုံစမ်းထောင်လိုင်းရေးရှေ့ပြေးအဖွဲ့ဆဲလွတ်ခြင်းဒရုန်းယာဉ်တွေလွှတ်ပြီးပြစ်မှတ်ကိုဓာတ်ပုံရိုက်ယူခြင်းစစ်တပ်ရေဒီယိုဆက်သွယ်မှုကိုနားထောင်ခြင်းစတဲ့ပြင်ဆင်မှုတွေကို PDF တွေကလုပ်လာပါတယ်စစ်စင်ရေးမှရောနီးဗျူဟာချမှတ်ရမှာပါ PDF တွေဟာထောက်လန်းရေးကိုအသုံးပြုကြပါတယ်မဟာဗျူဟာအဆင့်မှာ NUG နဲ့ PDF မှာကျယ်ပြန့်တဲ့ထောက်လန်းရေးအစနစ်ရှိပါတယ
် NUG ကာကွယ်ရေးဝန်ကြီးဌာနအောက်မှာ DIA ခေါ်ကာကွယ်ရေးထောက်လန်းရေးအေဂျင်စီရှိပါတယ် NUG ဌာနတွေနဲ့PDF တွေအတွက်လိုအပ်တဲ့ရှင်းလင်းချက်တဲ့အစီရင်ခံစာတွေကိုဒီအေဂျင်စီကထုတ်ပေးပါတယ်။တိုင်းနာတပ်ဖွဲ့တွေနဲ့ PDF တွေပူးပေါင်းဆောင်ရွက်နိုင်အောင်စီစဉ်ပေးတဲ့ NUG စစ်ဌာနချုပ်ကိုလည်းအေဂျင်စီကထောက်လှမ်းရေးသတင်းပေးပို့ပါတယ်။ PDF စစ်ဌာနချုပ်အောက်မှာစစ်ထောက်လှမ်းရေးနဲ့စိတ်သက်စစ်စင်ရေးရှိပြီးတမ်းပြန်ထောက်လှမ်းရေးနဲ့အတတ်ပညာဆိုင်ရာထောက်လှမ်းရေးလုပ်ငန်းကိုလည်းလှုပ်ဆောင်ကြပါတယ်။မြမပီလွင်းစေဟာရေရှည်စစ်ပွဲဖြစ်ပါတယ်ရှစ်ကောင်စီဟာ NUG နဲ့အတိုက်ခံတွေကိုချေမှုန့်ပြင်မယ်လို့ကြေညာထားပါတယ် NUG ကလည်းခုခံရေးစစ်ပွဲဆင်နွှဲနေတာမို့စစ်စာဆွေးနွေးအပြေရှားရေးကိုလုံးဝစိတ်မကူဘူးလို့ဆိုပါတယ်ဒါပေမဲ့မကြံမီကထုတ်ပြန်တဲ့စစ်တမ်းတွေကတော့နှစ်ဖက်စလုံးမှာအပြတ်အသတ်နိုင်နိုင်နဲ့အင်အားမရှိဘူးလို့ဆိုပါတယ်ဒါကြောင့်ညံညံနဲ့သုံးပြီးထောက်လိုင်းရေးစစ်ပွဲမှာအနိုင်ရသူကသာပြည်တွင်းစစ်ကိုအောင်နိုင်မှုအလားအလာရှိတယ်လို့စစ်မှုရေးရာသုတေသီအန်ဒရူးဆက်ကသုံးသပ်ထားတာကိုပြင်ပြလိုက်ရပါတယ်ခင်ဗျာ
လက်ရှိမြန်မာပြည်စစ်ပွဲတိုက်ပွဲတွေနဲ့ထောက်လိုင်းစစ်ပွဲကအရေးပါလုံပုံကိုဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်မှာနှာစင်ကြည့်ရှုခဲ့ကြတာပါအခုတော့အပတ်စဉ်ချက်မကြီးကဏ္ဍပါမြန်မာနိုင်ငံမှာတုတ်ကွေးဒီနှစ်ပိုအဖြစ်များလာတာကိုပြောထားပါတယ်မြန်မာနိုင်ငံမှာအခုမိုးတွင်တဲ့ဒီရာသီတုတ်ကွေးပိုအဖြစ်များလာနေတာမို့အသက်အန္တရာယ်ရှိနိုင်သူတွေအတွက်ချက်မကြီးပညာရှင်တွေကအလေးနဲ့သတိပေးနေပါတယ်အထက်လက်ရှိတွေ့ထားတဲ့တုတ်ကွေးပိုအေနဲ့အသက်ရှူလမ်းကြောင်းဗိုင်းရပ်စ်ပို RSV တွေကဒီနှစ်ပိုပြင်းထန်လာနိုင်ခြေရှိနေပါလားဘလို့အသက်နေရှိသူတွေဆေးရုံဆေးကံအချိန်မီပြတယ်မှာလဲဒီကြောင်းကလေးအထူးကုနဲ့ဆေးတက္ကသိုလ်တက်ကလေးချက်မှပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးမြန်းတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
โอเคပါမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်မိုးရွှေမှာပေါ့နော်ဖြစ်လာနေတဲ့ရာသီတုတ်ကွေးကအရင်နှစ်တွေထက်ပိုပြီးပြင်းထန်လာတယ်လို့ပြောဆိုနေကြတာကြားလို့ဆရာကြီးအခုတလောဖြစ်နေတဲ့ဒီတုတ်ကွေးရဲ့အနေအထားကိုဆရာနောက်ဆုံးဘယ်လိုတွေ့ထားလဲဆရာ
ဟုတ်ကဲ့ဟိုကျွန်တော်တော့ဟိုအစ်တရောဂါဖြစ်ပြီးတော့ပြင်းထန်ဆိုးရွားလို့တော့မဖြစ်ပါဘူးခါတိုင်းလဲဒီမိုးရွှေကြီးဆက်ပေါ့နော်မိုးရွှေကြီးကြောင်းပွင့်နေစိန်ဆိုရင်ကလေးတွေမှာဒီဗိုင်းရပ်ပိုးတွေကြောင့်ဖြစ်တဲ့နာစီချောင်းတို့ပြားတာတွေကဖြစ်နေတော့နော်အဲဒီနှစ်တွေလည်းဖြစ်ပါလေဒီနှစ်ကတော့လည်းနည်းနည်းပုံဖြစ်ဖြစ်နေဘာလို့ဆိုတော့ကလေးတွေကဟိုကိုဗစ်ကာလနဲ့ဒီနောက်ဆက်တွဲချင်းနေကြောင်းကျောင်းတွေသမတိတ်မသွားပြဖို့ပေါ့အော်လည်းပဲတင်ပြတဲ့စားပါတော့အဲတော့ကြည့်တွေ့နေတော့ဗောလေအဲတော့ကလေးဘာတကယ်လဲခါတိုင်းနဲ့ဘူဂျူတော်ကသာမတော်ရောဂါထူတာပဲလေအဲတော့တချို့လည်းဘူဂျူတော်ကံသာဘူးကြောင်ပဲတရားပဲခါကြတော့အဲဒီနာသီကြောင့်သူပြားတာပေါ့ဗိုင်းရပ်စ်ပိုးဝင်တာတွေဖြစ်များတယ်ဒီနေ့ကတော့နည်းနည်းလေးပိုပြီးတော့ဖြစ်များသလားပေါ့နော်ဒါပေမဲ့ဟိုယောဂအသစ်ဆန်းပေါ်တယ်လို့တော့ကျွန်တော်တော့မသိပါဘူးန
ော်ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာတို့အခုတွေ့ထားတဲ့အနေအထားကဘယ်လိုပိုးမျိုးတွေကိုစံသက်တွေ့ရှိထားလဲဆရာကြီးအရင်နှစ်ကြိမ်ရနေအတူတူဆိုတော့လေ
ကျွန်တော်တို့ကဒီဗိုင်းရပ်စ်ပိုးတွေတဲ့နာသီကြောင့်တွေမှာတော့ဗိုင်းရပ်ဆိုတာကိုမတွေ့သားခဲ့ဘူးဗျာဆိုတော့ဟိုသူများလည်းကတော့ဗိုင်းရပ်စာလီဆိုတော့ဗိုင်းရပ်ဆိုဆက်လာတွေ့တယ်အဲ့ဒါကျွန်တော်တက်ခွက်ခဲ့တယ်ပုံမှန်မလုပ်နိုင်ဘူးဗျာအဲ့တော့ဒီစ မိုင်းဥဒိတနာနေတော့လုံးနေတာတော့ရှိတယ်ဒီတုတ်ကွေးရောက surveillance ပါဘယ်လိုဆောင်တဲ့ကြည့်ရှိတယ်အဲ့လိုလုပ်တာနဲ့ကျွန်တော်ဒီမှာလည်းလာလို့တဲ့ခါကျတော့ဒီနေကောင်းသူပါယူရကြည့်တဲ့ခါကျတော့အချို့မှာအေလူစာအေလူခေါ်တဲ့ရာသီတုတ်ကွေးတွေတွေ့တယ်အချို့မှာတော့ RS ကိုခေါ်တဲ့ကလေးတက်စုလမ်းကြောင်းမှာဖြစ်တတ်တဲ့ virus ဆိုတာပြေးပါဒီနေ့ကျွန်တော်တို့ဒီ virus မရှာနေပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဒီပုံမှန်ခုနကတုတ်ကွေး virus ပိုအေးမျိုးစားပေါ့နော
်ဟုတ
်ကတော့ဒီပုံမှန်တွေ့နေကြဖြစ်တယ်လို့
ဟုတ
်ဒီ RSV ကလည်းပုံမှန်တွေ့နေပေမဲ့အမေရိကမှာတော့ဆရာကြီးဒီတုတ်ကွေးအဖြစ်များတဲ့ပြီးခဲ့တဲ့ဆောင်းတွေတုန်းကပေါ့နော်ဒီနိုဘမာဒီဇင်ဘာဇန်နဝါရီလောက်တုန်းက
ဟုတ်
ကလေးတွေမှာလည်းဒီဆေးရုံပိုတင်ရတာနဲ့ပိုတည်ဆမှုများလာတာဖြင့်လူကြီးတွေမှာပါဖြစ်လာတာကိုကြောင်းပြီးတော့ထူးထူးခြားခြားတွေ့ခဲ့ရတယ်ပေါ့ဆရာနော
်ဟုတ်
အဲ့ဒီခါကျတော့မြန်မာနိုင်ငံမှာရောအခုအနေထားကအလားတူဖြစ်နေမလားဆိုတော့စိုးရိမ်မှုတွေရှိကြပါတယ်ဆရာအဲ့ဒီအပေါ်မှာကိုဆရာဘယ်လိုသုံးသပ်မိလဲ
ဟုတ်ရေတော့ဟုတ်ဆော့ပါဒီပို့ပြီးတော့ဟိုပြင်းထန်ဆိုးရွားလာတော့ပြန်မအောင်ပါဆိုတော့ဘယ်လိုဒီຢာတွေမှာသာစီးဆန်းဆိုးတွေဖြစ်လဲနာပြကားဆိုရဲနောက်ဆက်တွဲကဉာဏ်ချခံရှိတဲ့ကလေးတွေဆိုဉာဏ်ချတာပဲဒါနိုင်တိုင်းတော့ဖြစ်နိုင်တယ်နော်နောက်ပြချနာစီဆောင်သူကလေးတွေကလည်းနောက်ဆက်တွဲအနေနဲ့ဗတ္တိယပုံမှန်နဲ့အဆောက်ရောက်နေခေါ့နမောရလို့ခေါ်တော့နမောရဖြစ်တယ်ရှိတယ်ဗတ္တိယပုံကလည်းပုံပြင်းထန်သွားတယ်အဲခါကလည်းပူချတယ်ဒါပေမဲ့ကျွန်တော်ဒီလဲနှုံးတယ်ပေါ့နော်အဲ့လိုမျိုးကျတော့ကျွန်တော်တွေကဒီပဋိပယစေရကြည့်ရအောင်ပြရပါလားအဲ့ဒါကလေးနာစီသောက်သူဖြစ်ပြီးသုံးရက်က9ရက်လောက်မှဖြစ်တာပုံများလို့ပြောတာအဲ့တော့အဲ့လိုမျိုးဖြစ်လို့တတိသမီးဖို့ဒီပရိစ္ဆာဆေးကိုလွှဲလို့တဲ့စီမှာပြေးဖို့ပေါ့နော်ဒီမှာလည်းပရိစ္ဆာဆေးပြည်တာမဟုတ်ဘူးအဲ့မြေပြည်မြေဖြစ်တယ်လို့ဆံရဖြစ်တော့ပြရပါတော့အဲ့ဒါမျိုးပရိသမီးကိုလိုတာပေါ့အဲ့လိုဖြစ်ကြုံရင်ပေါ့ဒီလိုနာစီသောက်သူညားလာရင်ဒီနောက်ဆက်တွဲဖြစ်တဲ့တတိယဒုတိယဖြစ်တဲ့သမုန်းရည်လည်းနားလာတော့ဘူး။ဒါဒီဟာဒီမှာဆိုကြားလာထုံးတယ်မှာပဲ
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဒီရင်ချက်အခန့်ရှိထားတဲ့သူတွေနဲ့ဒီနည်းနည်းရက်ပူကြားပြီးတော့ပို့ပြီးတော့နှုံးလာတဲ့လူတွေပေါ့နော်။ရက်ပူကြားတဲ့ဆိုတဲ့နေမှာ3ရက်5ရက်ဟိုပို့နှုံးနေဆိုတော့ပို့ပြီးတော့ကြိုက်ခဲ
။ဟုတ်ကဲ့ဆရာ
။ဟုတ်ကဲ့ဆရာ။မိမသားဖြစ်မောလာတာမျိုးကိုဆိုလိုတာပေါ့ဆရာနော်။
အဲ့ရကတော့အဲ့လိုမဟုတ်ဘူးဒီပန်းနိုင်ရကတော့ဒီညနာရင်ကျက်စခန်းရှိတဲ့ကလေးတွေကသူတို့မှရင်ကျက်ထားတဲ့အဓိကအကြောင်းကအဲ့ဒီ virus ကိုရေကြောင့်ဖြစ်တဲ့အေးမိနာစီချင်းမလူတွေကထင်တာအစာအသောက်တို့ကတော့တင်တာလေဒါပေမဲ့အစာအသောက်တွေပါတဲ့ရင်ကျက်ထားတဲ့အကြောင်းကဒီသက်ရှင်တဲ့အပေါ်ပိုင်းပေါ့နော်ဒီအေးမိနာစီဆောင်သူဖြစ်လာရင်တာမန်ကလေးတွေကမတက်လာဘူးဒါပေမဲ့ဒီကပန်းနိုင်ကျက်စခန်းရှိတဲ့ကလေးတွေကကျလာတော့အဲ့တော့နေတဲ့ကလေးတွေကြတယ်သူကတန်းနိုင်ကြအချိန်ကမရှိတော့လေကလေးတွေကပြီးတော့ကျက်တာတည်းနဲ့ပုံဖြစ်တတ်တယ်ပေါ့ဗျာဒါလေးတော့တတိထားကြည့်ရပါ
ဘူးโอเคဆိုလိုတာကတော့အခုလိုဒီအဖျားရဲ့ကြာလာတဲ့ကလေးအရွယ်ငယ်တာပေါ့နော်ရင်ချက်အပြင်ပို့ပြီးတော့အန္တရာယ်ရှိနိုင်တဲ့အတွက်ဒီစီကံပြဖို့လိုလာတဲ့ဘောပေါ့ဆရာနော်။နောက်ရောဆရာရင်အခုလိုအန်ဒီရဲ့ရှိနိုင်တဲ့အထူးသဖြင့်တော့ဒီအသက်ရှူချက်ပြီးတော့တည်ဆုံးတဲ့အဆင်မရအောင်ပေါ့နော်။ဘလို့အကြံပြုခြင်းလေးလဲဆရာရင်
။ပုံခဏလို့တော့နော်။နာစီကျန်းသူဖြစ်တယ်ရတော့ရင်ကျက်ခံရှိရလို့ရင်ကျက်လာလိမ့်မယ်။ဒါလို့အဲနာစီကျန်းသူပေါ်ပိုင်းဖြစ်တာနဲ့ပေါ့အသက်ရှူလို့ပေါ်ပိုင်းဖြစ်တာနဲ့အဲ့ဒါတို့အနေပေါ့အဲ့ဒီတတိယနမူနာလို့ခေါ်တယ်ပေါ့နော်။ဆုံးရောလားဆုံးရောလား။အဲ့လိုကဘုံမှာကြတော့ဒါကိုသက်ဆိုင်တယ်လို့အဲ့ဒါစူတာဖို့လို့တော့ပေါ့အဲ့ဒါလိုအပ်တယ်စူတာပေးဖို့လို့ပါ
ဟုတ်ကဲ့ဆရာကြီ
းဟောအဲ့ဒါကိုဒီဆရာသိထားဖို့လို့ဆရာဝယ်လည်းသိဖို့လို့လည်းပြီးပါလည်းသိထားဖို့လို့ပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်ဒီအသက်အရွယ်ကြီးတဲ့သူတွေရောခုနငယ်လို့တဲ့ကလေးတွေပြင်ပါဆရာနော်သူတို့အတွက်ရောဘယ်လိုအကြံပြုချင်လဲဆရာကြီ
းဟောဟုတ်တယ်ပေါ့ဒီတုတ်ပေးရလေးပါကြဆိုတော့အသေးကြောင့်ရဒီ9နှစ်ယောက်ကလေးကြီးရဲ့ကျောင်းကနေတက်သူကြီးရဲ့စီးတို့လိုသွေးတို့လိုအဲခံရှိလူရဲ့ပေါ့နော်အဲ့ဒါတွေကတော့ပုံပြီးတော့နောက်ဆက်တွဲယောဂတွေဝင်တတ်တယ်တဲ့အနေနဲ့ရှိနေတယ်ပေါ့နော်အတေးကြောင့်ရဲများတယ်လို့တော့ပြောတော့မပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကြာ
တော့ကိုညမာမှာအခုနှစ်ပိုဖြစ်လာတာမျိုးပိုတတိထားကြဖို့ကျွန်တော်ပြောပြခဲ့တဲ့ကျွန်မရဲ့ခဏမှာနောက်ဆက်ကြည့်ရှုခဲ့ကြတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်မှာရခိုင်မှာအေးရခိုင်တက်နဲ့အာဆာရိုဟင်ဂျာတက်ပထမဆုံးတိုက်ပွဲဖြစ်တာရှမ်းမြောက်တိုက်ပွဲတဲ့ကလေးတွေဆုံးခဲ့ရတာနောက်ချင်းမကွေးဘက်စစ်ပေးရှောင်ဒုက္ခစတာတွေကိုပြောပြထားပါတယ်ဒီစီစဉ်ကတော့ FEVR လို့အတူကခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတောက်ဝိုင်းတော်သားများအဖွဲ့ကတင်ဆက်ပေးထားတာမျိုးဆက်ပြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာနီပါနေဆက်ဒီသားတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ဘူးကြီးတောင်မြို့နယ်တဲ့ရခိုင်တပ်တော် AA နဲ့ ARSA လက်နက်ကန်အဖွဲ့တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရှမ်းမြောက်ကုတ်ခိုင်မှာစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြောင်းအသက်18နှစ်အရွယ်ကောင်လေးတယောက်သေဆုံးသွားပါတယ်။တရင်းလွှာတွေတဲမှာတော့ချင်းပြည်နယ်တောင်ပိုင်းကံပလတ်မြို့နယ်ဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကြောင်းချင်းမကွေးနယ်ဇက်ကဒေသခံထောင်ကြီးစစ်ဘေးတန်းရှောင်နေရပြီးလိုအပ်မှုတွေရှိနေတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ပူးတီတောင်မြို့နယ်ကမေယုတောင်တန်းမှာရခိုင်တပ်တော် AA နဲ့ ARSA လက်နက်ကင်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဇူလိုင်လ18ရက်နေ့ညနေပိုင်းကအာဂါပြန်နဲ့ကြောက်စာတိုင်အကြားမေယုတောင်တန်းမှာပြစ်ခတ်တံတွေကြားခဲ့ရပြီးနှစ်ဖက်လုံးမှာထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အတိအကျကိုတော့မသိရသေးဘူးလို့ဒေသခံတယောက်ကပြောပါတယ်။ဘာကြောင့်တိုက်ပွဲဖြစ်တဲ့ဆိုတာကိုနှစ်ဖက်လုံးကထုတ်ပြန်တာမရှိသေးပေမဲ့အခုဖြစ်ပွားမှုဟာ AA နဲ့ ARSA တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားမှုဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းကော့ခိုင်မြို့နယ်မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အိမ်တလုံးမီးလောင်ပြာကျခဲ့ပြီးဒေသခံတယောက်သေဆုံးက၄ယောက်ဒဏ်ရာရခဲ့ပါတယ်။ဇူလိုင်လ18ရက်နေ့ညနေပိုင်းကကော့ခိုင်မြို့နတ်ဖက်ကရွာဖက်မှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ခန့်လန့်ရ123တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ဇွေရရွာတိရွာကနေအိမ်တလုံးထိမှန်မီးလောင်ပျက်စီးခဲ့တဲ့အပြင်အိမ်ထဲမှာပုန်းနေတဲ့လူ9ယောက်ထိမှန်ဒဏ်ရာရသွားပါတယ်။အဲ့ဒီထဲကအသက်18နှစ်အရွယ်ကောင်လေးကတော့တေဆုံးခဲ့ပါတယ်ဒီတိုက်ပွဲတဲ့စစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုသိမ်းဆီးရမိကြောင်း KIO ပြောရေးစုခွင့်ရှိသူဘူမှုကြီးနော်ဘူးကပြောပါတယ်
ကချင်ပြည်နယ်မြစ်ကြီးနားဗမော်လမ်းမှာဇူလိုင်လ18ရက်နေ့ကကားတစီပစ်ခတ်ခံရပြီးနှစ်ယောက်ထိမှန်ဒဏ်ရာရရှိသွားပါတယ်။မြစ်ကြီးနားဗမော်လမ်းပေါ်ရှိတပတ်ရံအကျော်မှာပစ်ခတ်ခံရတာဖြစ်ပြီးကားပေါ်ကအမျိုးသမီးတစ်ယောက်နဲ့တရုတ်အမျိုးသားတစ်ယောက်တို့ထိမှန်ဒဏ်ရာရရှိခဲ့ရာအမျိုးသမီးကတော့စိုးရိမ်ရတယ်လို့ဝိုင်းမော်ဆေးုံနဲ့နီးစပ်သူတွေကပြောပါတယ်။ဒီပစ်ခတ်မှုကိုပေအဖွဲ့ကလုပ်တယ်ဆိုတာကိုမသိရသေးပါဘူး။အဲ့ဒီလမ်းပေါ်မှာဇူလိုင်လပထမပတ်ကစလို့စစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြတိုက်ပွဲတွေဖြစ်ပွားနေပြီးပြည်သူတွေအနေနဲ့ဖြတ်တန်းသွားလာတာမျိုးမလုပ်ကြဖို့ KIA ကတတိပေးထားပါတယ်
ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ခလေတကွန်တိုင်းကြီးရွာအနီးတဝိုက်ကတိုက်ပွဲတွေတဲ့ခရီးသည်တင်ကားတစီပစ်ခတ်ခံရပြီး၂ယောက်တေကကြာနဲ့ခရီးသည်15ယောက်ကိုလူသားတိုင်းကအဖြစ်စစ်တပ်ကဖမ်းဆီးသွားပါတယ်အခုတရင်ပတ်အတွင်းစစ်တပ်ကအင်အားအလုံးရင်နဲ့ဝင်ရောက်လာလို့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေနေ့တိုင်းဖြစ်ပွားခဲ့ရာဇူလိုင်14ရက်နေ့ကခရီးသည်ကပစ်ခတ်ခံရပြီးတေဆုံးမှုတွေဖြစ်ပွားခဲ့တာလို့ဒေသခံတယောက်ကပြောပါတယ်အဲ့ဒီနောက်ကားပေါ်ပါလာတဲ့လူ5ယောက်နဲ့အနီးနားကခြံလှုပ်သား4ယောက်ကိုဖမ်းဆီးသွားတာဇူလိုင်လ18ရက်နေ့အထိပြန်မလွတ်လာသေးဘူးလို့နိုင်ငံစစ်ကြောင်းကသတင်းထုတ်ပြန်ထားပါတယ်
အိနီချင်းနိုင်ငံတွေမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေအနေနဲ့ရောက်ရှိနေထိုင်တဲ့နိုင်ငံအတွက်အနောက်ရှက်ဖြစ်စေမဲ့မူရစ်ဆေးနဲ့တရားမဝင်လုပ်ငန်းတွေမှာပါဝင်ပတ်သက်တာမျိုးမလုပ်ကြဖို့ချင်းအမျိုးသားတပ်ဦး CNF ကတိုက်တွန်းလိုက်ပါတယ်။ချင်းမျိုးသားတပ်ဦး CNF ကအိနီချင်းနိုင်ငံတွေနဲ့ပတ်သက်တဲ့သဘောထား policy ကိုဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ရမှာချင်းပြည်သူတွေကိုအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ချင်းပြည်သူတွေအနေနဲ့ကိုရောက်ရှိနေထိုင်နေတဲ့နိုင်ငံရဲ့နိုင်ငံရေးဆိုင်ရာတွေမှာ Pawin Supetamio Malopu, Deamuin and Nilane, Nanganda Atima Pukati Yayudagule Malo Japu Apien, Atika Apien Muye Siwa Yangwe Paukamu Lungane Malopune, Pawin Pata Sanwene Durigule, Longwa Tikama Mahopulo, CNFka Ati Bitabare.
Kayakarani Pine Twenshi Lueko, Timosu, Frusune, Pasao Mune Ride, Yati Tokui Apien, Nepia Yoga, Pite Luri, Miala Relu, Jama Yipanga, Sirena, Won Tanriga, Biobare, Murin Winlarane, Yati Tokui, Pipua Muga, Shame Miladlu, Dinatang Seton Kunimaro, Nepia Pite Luri, Duila Yarelu, Sirena, Won Tantioga, Biobare, Granny Pine Rema, Lunkere, Natang Sekon, Sashi Lauga, Sabi, Nepia Ginsen, Dua Kebime, Aku Tapilalu, Jama. When Tanriga Suyin the Jabare, Dita Rega, Taipuere, Pien, Sitae, Paisu, Tamuri Jow, Sine, Satauri, Yashina, Y Kek Kenny, Karini, Pinega, Pidurine, Sisha, Natanjo, Dre, Dinhe Piapu, Pian, Dreamhuga, Saint Komu to Ku Pila, Nine Elu Su Jabare.
ကိုရော့တရေလွာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းကံပလတ်မြို့နယ်ကျင်းတွင်းမြို့ဘက်ကိုအင်အားဖြည့်ဖို့စစ်တောင်းထူလာတဲ့စစ်ကောင်စီတပ်ချောင်းချင်းမကွေးနယ်စပ်မှာရှိတဲ့ရွာတွေကဒေသခံပြည်သူထောင်ထဲချီစစ်ဘေးတိမ်းရှောင်နေရပြီးအရေးပေါ်စာနယ်ဇင်းခံနဲ့အမိုးအကာတွေလိုအပ်နေပါတယ်ဒီကြောင့်ကိုရော့ကိုရော့ဘက်ကစူးစီးထားပါတယ်
မကွေးတိုင်းစောမြို့နယ်ကနေချင်းပြည်နယ်ကံပလတ်မြို့နယ်ကဂျင်းတွင်းမြို့ကိုရိတ်ခါပူမဲ့စစ်ကောင်စီစစ်ကြောင်းဟာချင်းကကွေးပူပေါင်းတပ်ဖွဲ့တွေနဲ့ဇူလိုင်လ၁၄ရက်နေ့ကစလို့နေစဉ်လိုလိုထိတွေ့တိုက်ပွဲဖြစ်ပွားနေခဲ့ကြတာပါဒီအခြေအနေတွေကြောင့်မကွေးတိုင်းထီးလင်းမြို့နယ်လောင်းရှိအနီးကမီးရှို့ခံထားရတဲ့ရင်းကယ်ရွာအပါဝင်စောမြို့အနီးကအညာတကယ်ကချောင်းမင်းနယ်စတဲ့ရွာတွေအပ
ီလည်းပဲပြေးနေကြရတယ်အဲတို့လည်းတောင်းတာပဲနေကြရတယ်โอเคတဲ့ဒီအញ្ញကြီးရင်ဆိုင်ရခါကြတော့သူတို့အတွက်လောလောဆယ်အသိရှင်ရက်ဒီရက်အတွက်စောင့်ဝင်နေရတော့အကြီးကြီးတယ်လို့ပြောရမှာပေါ့နောက်မိုးတွင်းရပြီးမီးရှို့ခံရတဲ့ရင်ငယ်မိဘပြည်သူတွေအတွက်ကတော့အဲအမိုးအကာအကျဲလိုရတယ်လို့ပဲမြင်ပါတယ
်တပြင်ကမ်ပလက်မြို့နယ်ဂျင်တွေးလမ်းမကြီးတစ်လျှောက်ကမစာတွေမောချောင်းလှိုင်တုတ်ရွာဟောင်းလှိုင်တုတ်ရွာတစ်ဆတဲ့ကြီးရွာတွေကဒီတခန့်တွေလဲစစ်ရှောင်းနေကြရတယ်လို့ဆိုပါတယ်ချင်းမကွေးနယ်ဆက်မှာစစ်ကောင်စီရဲ့စစ်ကြောင်းထိုးမှုအခြေအနေကလည်းလနဲ့ချီကြာမြင့်နေတာကြောင့်ဒီတခန့်ပြည်သူတွေနဲ့ဒီတကကွေတပ်ဖွဲ့ဝင်တွေအတွက်အမိုးအကာစားနပ်ရိက္ခာနဲ့စီးဝါးတွေလိုအပ်နေတယ်လို့ချင်းကကွေတပ်ကမ်ပလက်ခေါနိုးတပ်ရင်းကတာဝန်ရှိသူတဦးကပြောပါတယ
်ဂျင်တွေးထောက်ဖို့စစ်ကြောင်းဟာဒီနေနဲ့ဆိုဆယ်ရက်ကျော်လောက်ရှိလာပြီ။ဗီဒူရီကလည်းဒီဆယ်ရက်နောက်ပိုင်းကနေရှောင်းနေရတာဖြစ်တဲ့ရက်တွေရှိကြလာတယ်။အခက်အခဲတွေရှိတယ်။စားဝတ်နေရည်တွေလိုအပ်လာပြီ။မိုးကာတွေချင်းထောင်တွေတော့ထဲမှာမိုးရာသီလည်းဖြစ်တဲ့အချိန်ကြတော့အချိန်တွေကြိုက်တဲ့အတွက်ဒီချားနာတာဖြစ်လာတယ်။အဲ့ဒီအတွက်ကျွန်တော်တို့စီးဝါးတွေလိုအပ်တယ်ရှိလာတယ်။ကျွန်တော်တို့ကာကွယ်ရေးအနေနဲ့ကတော့ခမန်းထားချက်အရကျွန်တော်တို့တလဝန်းကျင်ကြာမြင့်မှာဖြစ်တဲ့အတွက်လည်းနဲ့ခဲရနေပေါ့နော်။လိုအပ်ချက်ရှိနေတဲ့စီတွေလိုမယ်။စီးဝါးတွေလိုအပ်နေပါတယ်ဟုတ်
လက်ရှိမှာလည်းဂျင်တွေးမြို့ကိုဥတည်နေတဲ့စစ်ကောင်စီတပ်နဲ့ဒီသကကွေတပ်ဖွဲ့တို့မစာတွေနဲ့ဆွဲလွဲကျင်ရွာကြားမှာတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ကလေကြောင်းကနေတိုက်ခိုက်လာတာကြောင့်ဇူလိုင်လ18ရက်နေ့ကကမ်ပလက်မြို့နယ်မစာတွေးရွာက BCM ဖျားကြောင်းတစ်ကြောင်းနဲ့လူနေအိမ်၅လုံးပျက်စီးခဲ့ရတယ်လို့ဒီသခန့်တွေကပြောပါတယ်အင်အား300လောက်ရှိပြီးတင့်ကား2စီး JCB ကား1စီးနဲ့စစ်ကား20ကျော်ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းကိုချင်းမျိုးသားတပ်မတော် CNA ချင်းကကွေတပ်ကမ်ပလက်နဲ့ရုံးနယ်အခြေစိုက်ပြည်သူ့ကကွေတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်နေကြတာဖြစ်ပြီးစစ်ရေးအခြေအနေကတော့ပူပြင်းထန်လာမယ့်အနေအထားမှာရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်မှာမိုးခါဆိုင်ကလုံးမုန်တိုင်းတက်ခတ်ပြီးတဲ့နောက်သွေးလွန်တုပ်ကွေဖြစ်ပွားမှုတွေမြင့်တက်နေပြီးသေဆုံးမှုတွေလည်းရှိနေတဲ့အတွက်စစ်ဘေးရှောင်စခန်းမှာနေထိုင်တဲ့သူတွေစိုးရိမ်နေကြတဲ့အကြောင်းကိုတော့မောင်အေးကနေစူးစီးထားပါတယ
်ရခိုင်ပြည်မှာလရှိရရှင်သွေးလွန်တုပ်ကွေရွာကဖြစ်ပွားမှုတွေမြင့်တက်နေပြီးသေဆုံးမှုတွေလည်းရှိနေတဲ့အတွက်မုန်တက်ပြီးအမှုအကာမလုံးမချုံနေထိုင်နေကြရတဲ့စိုက်ဘေးရှောင်တွေကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြပါတယ်ပုံကြွမျိုးနေမှာသွေးလန်တုတ်ကွင်းနဲ့မကြသိမီကတည်ဆုံမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်73
ရက်နေ့ကတော့တဲတော်မှာအလဲရန်တက်နေတဲ့73-74နှစ်မိန်းကလေးတယောက်နဲ့မြက်လေ IDP စခန်းကတနှစ်ခွဲကလေးတယောက်တည်ဆုံသွားပါတယ်သွေးလန်တုတ်ကွေးပါ၃ယောက်လုံးကသွေးလန်တုတ်ကွေးဖြစ်နေတာပါတဲတော်ကတယောက်ကနန်းတောင်ရွာကတယောက်နဲ့မြက်လေကတယောက်ပါ
ကနေတော်ရွာကတေဆုံးတော်တဲ့ဆိုင်နိုင်ရွေမဆွေဆွေဦးကတော့ဇူလိုင်လ၁၀ရက်နေ့ကတေဆုံးတော်တာဖြစ်ပြီးဇူလိုင်လ၇ရက်နေ့ကမြေပုံမြို့နယ်ညောက်တော်ရွာကအသား၇နှစ်အရွယ်ကလေးတယောက်နဲ့တောက်ကုန်းမြို့နယ်ဖောက်ခါရွာကအသား၁၃နှစ်အရွယ်၅တန်းကျောက်သားတယောက်မှလေးသွေးလွန်တုတ်ကွေးနဲ့တေဆုံးခဲ့ပါတယ်။ဒေသတော်မှာသွေးလွန်တုတ်ကွေးကြောင့်တေဆုံးမှုတွေရှိနေတဲ့အတွက်စိုက်ပေးလျှော ကိုကြိုက်နေပါတယ်ဆိုတော့ဖျားတဲ့လူတွေကလည်း၄၅၆လောက်ရှိနေပြီသွေးလွန်တုတ်ကွေဖြစ်မှာကိုဒါကြောက်နေကြတယ်အခုလည်းဖြစ်နေကြပြီလို့ထင်ကြပါတယ်ဆေးရုံဆေးခန်းတွေကလည်းအဝေးဆိုတော့တို့တွေကဆေးခန်းပြဖို့ကလည်းအခက်ခဲဖြစ်နေတော့ဆေးခန်းမသွားပဲဆေးပြားတွေဝယ်တောက်နေတဲ့အနေအထားဖြစ်နေပါတယ်
လာရှိအရှင်သွေးလွန်တုတ်ကွေဖြစ်ပေါ်သူ900ကျော်ရှိနေပြီးအများဆုံးကတော့စိုက်တွေနဲ့ကြောက်ဖြူမြို့နယ်မှာဖြစ်တယ်လို့ပြည်နေကျန်းမာရေးဦးစီးဌာနရဲ့ဇယန်းတွေအရသိရပါတယ်။အိမ်ထောင်စု130ကျော်ရှိတဲ့ပုံနှကျွမ်းမြို့နယ်ကကနန်းတော်စိုက်ပိတ်ရှောက်စခန်းမှာတော့ကျန်းမာရေးမကောက်သူတွေရှိနေတယ်လို့စိုက်ပိတ်ရှောက်အမျိုးသမီးတယောက်ကပြောပါတယ်
။အခုဆိုတော့ကျန်းမာရေးဒီနားလေးမညီညွတ်ပါ
အခုတော့ဒီမှာကကျန်းမာရေးနဲ့လည်းမညီညွတ်ဘူးမိုးရသည်ဆိုတော့လေနေမကောင်းဖြစ်ကြတာပေါ့နေမကောင်းတဲ့လူတွေများပါတယ်အကြီးရောအငယ်ရောအကုန်ဖျားကြတယ်ခေါင်းမူးတယ်အဲ့လိုမျိုးပေါ့
သွေးလန်တုတ်ကွေးမှာချင်ကိုက်ရာကနေဖြစ်ပေါ်တဲ့အတော့ချင်ကိုက်မခံရအောင်နေထိုင်ကြဖို့လိုတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်ရခိုင်ပြည်မှာ2020ခုနှစ်ကသွေးလွန်တုတ်ကွေးဖြစ်ပေါ်သူလူဦးရေ900ကျော်ရှိခဲ့ပြီး2019ခုနှစ်မှာတော့သွေးလွန်တုတ်ကွေးဖြစ်ပေါ်မှုအများဆုံးဖြစ်ပြီးသေဆုံးသူ28ယောက်အထိရှိခဲ့တယ်လို့ပြည်နေကျန်းမာရေးဦးစီးဌာနရဲ့ဇယန်းတွေအရသိရပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါ
။ရခိုင်ပြည်ပူရီတောင်မြို့နယ်ထဲရခိုင်တပ်တော် AA နဲ့ ARSA လက်နက်ကိုင်အဖွဲ့တို့အကြားပထမအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အသက်19နှစ်အရွယ်ကောင်လေးတယောက်သေဆုံးခဲ့ပါတယ
်။သရရှင်တွေကနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပါ။
တိုင်းဒေသစစ်တမ်းနဲ့တဝဲလဲလဲဖြစ်နေတာကိုအပတ်စဉ်တိုင်းသတင်းလွှာအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American ရဲ့ချက်တာရီညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချက်ကိုမဆုမြတ်မို့တလဲပြောပြပေးပါဦးခင်ဗျာ
American နိုင်ငံသားရေးဝန်ကြီး Hal Henry Kissinger နဲ့တရုတ်သမ္မတတို့ဒီဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ကမ္ဘာကြီးပေါ်တည်တည်တတ်တာလွှမ်းမိုးမှုရှိတဲ့အမေရိကန်နဲ့တရုတ်နဲ့နိုင်ငံဆက်ဆံရေးဟာကမ္ဘာကြီးငြိမ်းချမ်းရေးအတွက်အဓိကကျသလိုနှစ်နိုင်ငံလူမှုအတိုင်းအဝိုင်းတွေတိုးတက်ရေးအတွက်အခရာကျတယ်လို့အသက်တရာရှိနေပြီဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းကက်ဆင်ဂျာကပြောကြားခဲ့ပါတယ်တရုတ်သမ္မတရှီကျင်းပင်ကလည်းတရုတ်နိုင်ငံရဲ့မိတ်ဆွေဟောင်းဖြစ်တဲ့မစ္စတာကစ်ဆင်ဂျာကိုတွေ့ဆုံရတာဝမ်းသာကြောင်းနဲ့တရုတ်အမေရိကန်ဆက်ဆံရေးမှာကစ်ဆင်ဂျာဆိုတဲ့နာမည်ကအမြဲတမ်းတွဲပါနေမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ကမ္ဘာဖလားအမျိုးသမီးဘောလုံးဘောလုံးပွဲတွေကိုပူးတွဲအင်ရှင်တွေဖြစ်ကြတဲ့နယူးဇီလန်နဲ့အော်စတြေးလျနိုင်ငံတွေမှာဒီကနေ့စတင်ကျင်းပပါရယ်နယူးဇီလန်နိုင်ငံအော့ကလန်မြို့မှာဖွံ့ဖွဲအခမ်းအနားမဆခင်နိုင်ပိုင်းအလိုမှာပဲပြုတ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တနက်သမားအပါအဝင်3ဦးသေဆုံးခဲ့ပါရယ်ပြုတ်ခတ်မှုဖြစ်ခဲ့ပေမဲ့နိုင်ငံလုံးချုပ်ရေးအတွက်စိုးရိမ်စရာမရှိတာမို့ကမ္ဘာဖလားပွဲတွေကိုအစီအစဉ်တိုင်းဆက်ပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ်ကပြောကြားပါရယ်နယူးဇီလန်ရဲမင်းကြီးကလည်း FIFA ဘောလုံးအဖွဲ့ချုပ်အတွက်မစိုးရိမ်ကြပါဘူးလို့ပြောကြားခဲ့ပါတယ်။ပွဲဥထွက်ကစားကြတဲ့နယူးဇီလန်နဲ့နော်ဝေးပွဲမှာတော့အင်ရှင်နယူးဇီလန်ကတကူးနဲ့အနိုင်ရခဲ့တယ်လို့ဩစတြေးလျနဲ့အိုင်ယာလန်ပွဲမှာလည်းအင်ရှင်ဩစတြေးလျအသင်းကတကူးနဲ့အနိုင်ရရှိသွားပါတယ်ရှင်။ယူကရိန်းနိုင်ငံအော်ဒက်ဆာစိတ်ကမ်းမြို့အပါအဝင်နိုင်ငံတောင်ပိုင်းကမြို့ရဲ့အပေါ်ရုရှားတပ်တွေက၃ညဆက်တိုက်၄ချောင်းကနေတိုက်ခိုက်ခဲ့တာမှာ21ယောက်ထဏ်မင်းတရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းနိုင်ငံထွက်ကောက်နံတွေကိုတခြားနိုင်ငံတွေစီတင်ပို့ရောင်းချနိုင်ဖို့သဘောတူညီမှုကနေရုရှားနှုတ်ထွက်ခဲ့ပြီးတဲ့နောက်အော်ဒက်ဆာစိတ်ကမ်းမြို့ကရေးပါတဲ့အခြေခံစာအုပ်တွေအပေါ်မှာဒီရုရှားတို့ကမစ်ဆိုင်းဒရုန်းတွေအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။ဆွီဒင်နိုင်ငံမှာကိုရန်ကျန်းစာကိုမီးရှို့ဆန္ဒပြမဲ့အစီအစဉ်ကိုဆွီဒင်အစိုးရကခွင့်ပြုခဲ့တာကိုမကျေနပ်တဲ့အတွက်အီရန်နိုင်ငံကဆန္ဒပြသူတွေဟာဘက်ဒက်မြို့ကဆွီဒင်တန်ရုံးတွေကိုအတင်းဝင်ရောက်ပြီးတော့မီးရှို့ခဲ့ပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းအချင်းချုပ်ပြီးမှာတော့အခုချက်သားရိညာ VOA အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညာအတွက်အစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Zinat Abdurrahman တို့ဖြစ်ပါတယ်။ဒီညာအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ VOA ကိုအခုလိုနားတော်တာဆင်ချရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ကောင်းကောင်းလေးအစ်ဆက်နောက်နေနေညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.